Welcome to the Voice of America in Burmese.
မင်္ဂလာနံနက်ခင်းပါခင်ဗျာတော်ရရှိနေရှင်လန်းချမ်းမြေကြပါစေ view american တန်ကနေ2018ခုနှစ်စက်တင်ဘာလ29ရက်စနေနေ့မနက်ခင်းအစီအစဉ်တွေကို american ပြည်ထောင်စု washington dc မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီလိုင်းဒိုမီတာ24 40 51တို့ကနေဖိုင်းယူနားဆင်နိုင်ကြသလို facebook စာမျက်နှာဖြစ်တဲ့ voa burmese news မှာလည်းအချိန်နဲ့တပြေးညီနားဆင်နိုင်ကြပါတယ်ခင်ဗျာကျွန်တော်စမူပါခင်ဗျာအခုမနက်ခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးပါပါ
မင်္ဂလာမနက်ခင်းပါခင်ဗျာဒီကနေ့မနက်ခင်းသတင်းတွေကိုမဲရင်ကျင်းနိုင်တဲ့ကျွန်တော်ကြော်သိမ်းပြောပြပါပါတရားသူကြီးကေဗနော့ကို FBI ကစုံစမ်းစစ်ဆေးမှုအသစ်ပြန်လုပ်ဖို့သမ္မတဒေါ်နယ်ထရန့်ကညွှန်ကြားလိုက်ပါတယ်ရခိုင်ပြည်နယ်မှာလူခွင့်ရေးချိုးဖောက်မှုကျူးလွန်သူတွေကိုရေးယူဖို့အမေရိကန်နိုင်ငံသားရေးဝန်ကြီးကထပ်ပြီးတောင်းဆိုပါတယ်ဒေါ်ဆန်းစုကြည်ကိုနိုဘယ်ငြိမ်းချမ်းရေးဆုချီးမြှင့်ခဲ့တဲ့ပေါ်နိုဘယ်ဖောင်ဒေးရှင်းထိပ်တန်းတာဝန်ရှိသူကရပ်တည်ပြောဆိုပါတယ်ဒီသတင်းတွေနဲ့အတူတခြားစိတ်ဝင်စားဖို့ထိပ်တန်းသတင်းတွေကိုလည်းသိရပါမယ်ခင်ဗျာ
ကောင်းပါပြီခင်ဗျာအခုလိုသတင်းတွေတင်ဆက်ပြီးအရင်ဆုံးကြားမယ်သတင်းတော်လေးတွေမှာဆိုရင်တော့မြန်မာနိုင်ငံရိုဟင်ညာအရေးနဲ့ပတ်သက်ပြီးတော့ကုလသမဂ္ဂအထူးရေးညီလာခံမှာ
In Myanmar Muslims in Rakhine State are being murdered their homes torched
ဒါတော့မလေးရှားဝန်ကြီးချုပ်ဝဟာဒီယာပြောဆိုသွားတာဖြစ်ပါတယ်သတင်းတော်ကိုတင်ဆက်တဲ့အခါမှာအပြည့်စုံနားဆင်ကြပါမယ်အဲ့ဒါအပြင်မြန်မာနိုင်ငံမှာထောင်ချခံနေရတဲ့ရိုက်တာသတင်းတော်နှစ်ဦးပြန်လွှတ်ပေးဖို့အတွက်ကုလသမဂ္ဂကသတင်းလွှတ်လပ်ခွင့်ဆိုင်ရာဆွေးနွေးဖို့အကြောင်းသတင်းလွှာကုလသမဂ္ဂမှာကျင်းပတဲ့ TV အစိုးရကတိုက်ဖြတ်ရေးအစ်မညီလာခံမှာတက္ကပါလုံးကဝယ်ဝင်လှုပ်ဆောင်ကြဖို့အတွက်တုသမရကတော်ကမင်းကွန်းပြောကြားတိုက်တွန်းခဲ့တဲ့အကြောင်းစတာတွေပါဝင်စိတ်ဝင်စားစရာသတင်းတော်တွေကိုနားဆင်ရမှာပါ။ပတ်စဉ်ကဏ္ဍတွေကိုလည်းတင်ဆက်ပေးပါမယ်။အခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့မိုက်အင်းကြီးနိုင်ငံတော်ကပြောပြပေးကြပါလိမ့်မယ်ခင်ဗျာ
။တရားရုံးချုပ်တရားသူကြီးဖြစ်ခန့်ဖို့အမည်စင်းတင်သွင်းထားတဲ့ Brett Kavanaugh ကိုအမေရိကန်ထက်လူတော်တရားရုံးကော်မတီရဲ့ဗန်ကြားချက်အရစုံစမ်းစစ်ဆေးမှုအသစ်တစ်ခုလုပ်ဖို့သမ္မတဒေါ်နယ်ထရမ့်က FBI ကိုညွှန်ကြားလိုက်ပါတယ်။လေမဲဆိုင်ရာမတော်မလျော်ပြုမှုမှုဆိုင်ရာဆွဆွဲချက်တွေထွက်ပြီးတဲ့နောက်အခုလုံမဲ့စုံစမ်းစစ်ဆေးမှုဟာကန့်သက်အတိုင်းအတာတွင်လုံဆောင်ရမှာဖြစ်ပြီးသတင်းတစ်ပတ်အတွင်းပြီးဆုံးအောင်လုပ်ရမယ်လို့ထုတ်ပြန်ချက်တစ်ခုမှာသမ္မတထရမ့်ကပြောထားပါတယ်။တရားသူကြီးကေဗနော့ကိုအသေးချာနောက်ကျောင်းစစ်ဆေးပြီးတာဖြစ်တယ်လို့သမ္မတထရမ့်အစိုးရအဖွဲ့ကတောက်လျှောက်ပြောလာတာကြောင့်အခုဆုံးဖြတ်ချက်ဟာလုံးဝပြောင်းလဲသွားတဲ့အချက်ပါ။မစ္စတာကေဗနော့ကိုခန့်ထားရေးအထက်လူတော်တစ်ခုလုံးမှာမဲခွဲဆုံးဖြတ်ဖို့တောက်ကြနေအစိုးရမှာတော့အထက်လူတော်တရားရေးကော်မတီကမဲခွဲအထူးပြုလိုက်ပြီးသားပါအထက်လူတော်တခုလုံးမှာမဲခွဲဆုံးဖြတ်ဖို့ဆိုင်ငံထားပြီးစုံစမ်းစစ်ဆေးမှုလုပ်မယ်လို့သဘောတူရင်တရားရေးကော်မတီမှာမဲခွဲတဲ့အခါသူထောက်ခံမယ်လို့ Republican ထက်လူတော်အမတ် Jeff Flake ကပြောတော့ကိုကော်မတီကသဘောတူပြီးတဲ့နောက်မဲခွဲအထူးပြုလိုက်နိုင်တာပါတရားရေးကော်မတီမှာ Republican အမတ် 17 ယောက် Democrat အမတ် 10 ယောက်ရှိပြီး Republican အားလုံးကထောက်ခံမယ်ပြီးတော့ Democrat အားလုံးကကန့်ကွက်မယ်ပြီးခဲ့ကြပါတယ်
သမ္မတဒေါ်နယ်ထရမ့်ပြောဆိုချက်တွေကိုလျှို့ဝှက်စွာအတန်ဖန်ယူဖို့ဒုတိယရှေ့နေချုပ် Rod Rosenstein အနေနဲ့ဆွေးနွေးပြောဆိုမှုတွေရှိခဲ့တယ်လို့ဆွဆွဲချက်တွေထွက်လာပြီးတဲ့နောက်လွှတ်တော်အမတ်တွေနဲ့တီးတန့်တွေ့ဆုံစကားပြောဖို့ Rosenstein ကသဘောတူလိုက်ပါတယ်။အောက်လွှတ်တော်တရားရေးကော်မတီဥက္ကဋ္ဌ Republican အမတ် Bob Godlatie ကဂျာတာပတိနေကသူတို့နဲ့တွေ့ဆုံဖို့တောင်းဆိုချက်ကိုဒုတိယရှေ့နေချုပ် Rosenstein ကသဘောတူလိုက်တာဖြစ်ကြောင်းအခြေအနေတွေနဲ့နီးစပ်သူတအုပ်ကပြောပါရယ် Rosenstein နေနဲ့သူတို့နဲ့တည်တံ့တွေ့ဆုံဖို့ Republican အမတ်တွေကမေးခဲ့ကြောင်းနဲ့တကယ်လို့ Rosenstein ဘက်ကတက်ဖို့ညှင်းဆန်ခဲ့မယ်မေးခွန်းတွေကိုဖြေဖို့ညှင်းဆန်မယ်ဆိုရင်သူ့ကိုစင့်ခေါ်စာထုတ်ရလိမ့်မယ်လို့ Republican Party မြောက်ကွန်လိုင်းကပြည်နယ်အမတ် Mark Meadows ကတောက်ကြနေကသူ့ရဲ့ Social Media Twitter မှာရေးထားပါရယ်ဒါပေမဲ့လို့Rosenstein ဘက်ကဒီ Twitter မှာမရေးခင်ကတည်းကလွှတ်တော်အမတ်တွေနဲ့တီးတန့်တွေ့ဆုံဖို့သဘောတူညီခဲ့ပြီးပြီလို့စောစောကအမည်မဖော်လိုတဲ့အခြေအနေတွေနဲ့နီးစပ်သူကပြောပါတယ်။ American သမ္မတရွေးကောက်ပွဲကိုရုရှားကကြားဝင်နှောက်ယှက်ခဲ့မှုနဲ့ပတ်သက်လို့စုံစမ်းစစ်ဆေးမှုကိုကြီးကြပ်ရသူလည်းဖြစ်တဲ့ဒုတိယရှေ့နေချုပ် Rod Rosenstein နဲ့နောက်သတင်းပတ်အတွင်းမှာသမ္မတထရန့်ကတွေ့ဆုံမှာဖြစ်ပါတယ်ရှင်။
Facebook ရဲ့လူညဝေးစနစ်ကိုထွေးပေါက်ခံရပြီးအသုံးပြုသူတန်ပေါင်း90လောက်ရဲ့ Facebook account တွေကို hacker တွေချိုးဖောက်ဝင်သွားနိုင်ခြင်းရှိတယ်လို့ Facebook ကုမ္ပဏီကပြောပါတယ်။ကြေတနာကိုပြုပြင်နိုင်အောင်လှုပ်ဆောင်ထားပြီးဖြစ်တယ်လို့ Facebook ကုမ္ပဏီကတောက်ကြားနေမှာပြောပြီးဥပဒေထိန်းသိမ်းရေးဘိုင်းကိုအကြောင်းကြားထားပြီးဖြစ်တယ်လို့လည်းပြောပါတယ်။အသုံးပြုသူတွေအနေနဲ့သူတို့နဲ့ဆိုင်တဲ့ကိုယ်ရေးချက်လက်တွေကိုတခြားလူတွေဘယ်လိုမြင်စေချင်လဲဆိုတာသတ်မှတ်လှုပ်ဆောင်လို့ရတဲ့ views ဆိုတဲ့နေရာကအားနည်းချက်ကို hacker တွေကအခွင့်ကောင်းယူထွင်ပေါက်တာဖြစ်တယ်လို့လည်း Facebook ကုမ္ပဏီကပြောပါတယ်။အဲ့လိုထွင်ပေါက်ဝင်ရောက်တာကနေတစ်ဆင့် login key တွေနဲ့တခြားလျှို့ဝှက်အချက်အလက်တွေကိုရယူပြီး30သူရဲ့ account တွေကိုဝင်လို့ရသွားနိုင်စေတယ်လို့ဆိုပါတယ် Facebook ရဲ့လုပ်ငန်းစီမံခန့်ခွဲမှုဌာနဒုတိယဥက္ကဋ္ဌ Guy Rosen ကထွင်ပေါက်သူတွေဟာ Facebook ရဲ့ code မှာအားနည်းချက်ရှိနေတာကိုအသုံးချသွားတယ်ဆိုတာရှင်းပါတယ်လို့ blog မှာရေးထားပါတယ် Facebook account တစ်ခုခုကိုတကယ်တမ်းခိုးယူအသုံးပြုခဲ့တာလားဆိုတာ company အနေနဲ့မသိပါဘူးလို့ Facebook ကိုလီထောင်သူနဲ့အမှုဆောင်ရာရှိချုပ် Mark Zuckerberg ကပြောပါတယ်
အိန္ဒိယနိုင်ငံတောင်ပိုင်းကဟိန္ဒူဘုရားရှစ်ခိုးကျောင်းတစ်ခုမှာနှစ်ပေါင်းရာနဲ့ချီပြီးကန့်သက်ထားတဲ့အသက်10နှစ်ကနေ50အရွယ်ကြားအမျိုးသမီးတွေဘုရားကျောင်းတွင်ဝင်ရောက်ခွင့်မရှိကြောင်းကန့်သက်ချက်ကိုအိန္ဒိယတရားရုံးချုပ်ကတောက်ကြနေကပယ်ဖျက်လိုက်ပါတယ်။ဒါဟာအိန္ဒိယနိုင်ငံကရှစ်ခိုးပူဇော်တဲ့နေရာတွေမှာအမျိုးသမီးတွေတန်းတူခွင့်ရရဖို့တောင်းဆိုတိုက်ပွဲဝင်နေသူတွေရဲ့အဓိကအောင်းပွဲတစ်ခုဖြစ်ပါတယ်။အမျိုးသမီးတွေကိုအစ်စ်နှိမ်သူတွေဖြစ်သတ်မှတ်ပြီးဘုရားကျောင်းနဲ့ဝင်ခွင့်မပြုတာဟာဖွဲ့စည်းပုံခြေကံဥပဒေနဲ့မကိုက်ညီကြောင်းတရားရုံးချုပ်ရဲ့ဆုံးဖြတ်ချက်မှာပြထားပါတယ်အခုလိုအိန္ဒိယတရားရုံးချုပ်အနေနဲ့နိုင်ငံတွင်းကြားမှတန်းတူရေးနှစ်တင်ဆောင်ရွက်မှုဟာနှစ်ရက်အတွင်းဒုတိယအကြိမ်မြောက်ဖြစ်ပါတယ်ဒီဆုံးဖြတ်ချက်မတိုင်ခင်ကြာသပတေးနေ့ကအိန္ဒိယနိုင်ငံမှာအိမ်တော်ရေးဖောက်ပြန်မှုကိုရာဇဝတ်မှုအဖြစ်သတ်မှတ်ချက်ကိုတရားရုံးချုပ်ကထပ်သိမ်းခဲ့ပါတယ်တရားရုံးရဲ့ဆုံးဖြတ်ချက်မှာလည်းဒီလိုသတ်မှတ်ချက်ဟာအမျိုးသမီးတွေပေါ်ခွဲခြားဆက်ဆံမှုဖြစ်တာကြောင့်ပယ်ထည့်ခဲ့တာဖြစ်တယ်လို့ဆိုပါရယ်တောင်ပိုင်းကေရာလာပြည်နယ်မှာရှိတဲ့စာဘာရမလာအယာပါဟိန္ဒူဘုရားကျောင်းတာဝန်ရှိသူတွေကတော့ကလေးမွေးဖွားနိုင်တဲ့အသက်အရွယ်အမျိုးသမီးတွေကိုကန့်သက်ရတဲ့အကြောင်းရင်းမှာဘုရားကျောင်းအတွင်းကသူတို့ကိုးကွယ်တဲ့ဘုရားဟာဓမ္မစရိယကျင့်စဉ်ကိုကျင့်သူဖြစ်တယ်ဆိုတဲ့ယုံကြည်မှုအမြင့်တွေ့နေတာကြောင့်ဖြစ်တယ်လို့ဆိုပါတယ်ဒါပေမဲ့လို့တရားသူကြီးတွေဘက်ကတော့ယုံကြည်ကိုးကွယ်မှုမှာလိန်ခွဲခြားမှုဆိုတာမျိုးမရှိနိုင်ဘူးလို့မှတ်ချက်ပေးခဲ့တယ်လို့ဘာသာကိုးကွယ်ခြင်းမှာအမျိုးသားတွေတမကအမျိုးသမီးတွေအတွက်ပါအကျုံးဝင်ကြောင်းတရားသူကြီးတွေကဆုံးဖြတ်ခဲ့ပါတယ်ရှင်
ဒီအမေရိကန်တန်မနက်ဖြန်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေပြီးတော့9နာရီခန့်ဒိုင်းထိုမီတာ32 kHz 9335ဒိုင်းထိုမီတာ40 kHz 9683ညဒိုင်းထိုမီတာ48 kHz 6153ညနဲ့ဒုတိယနာရီဘက်မှာဒိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်။မနက်7နာရီကနေ9နာရီခန့်ပြန်လည်ထုတ်လွှင့်ချက်ကိုတော့ဒိုင်းထိုမီတာ20 25 32တို့ကနေဖမ်းယူနိုင်ပါတယ်။
ဒီကနေ့စနေနေ့ကသတင်းတွေကိုဒါရိုက်ဆက်လက်ထုတ်လွှင့်နေပါတယ်။ရိုဟင်ဂျာမွတ်စလင်လူနည်းစုတွေပေါ်လူခွင့်ရချိုးဖောက်မှုကျူးလွန်သူတွေကိုတရားဥပဒေအရရေးယူဖို့အမေရိကန်နိုင်ငံကြားရေးဝန်ကြီးမိုက်ပွန်ပေယိုကမြန်မာဆွေရောက်ကိုထပ်ပြီးတောင်းဆိုလိုက်ပါတယ်။မြန်မာနိုင်ငံမှာဒီမိုကရေစီအသွင်ကူးပြောင်းရေးနဲ့ငြိမ်းချမ်းရေးနဲ့ပြန်လည်တည်မြဲရေးချိုးဖောက်လှုပ်ဆောင်ချက်တွေကိုအမေရိကန်ကထောက်ခံတယ်ဆိုတာအထူးပြောဆိုချိန်မှာပဲအမေရိကန်ရဲ့အစိုးရကစားနဲ့ကုလသမဂ္ဂအချက်အလက်စာပေါ်ရေးအဖွဲ့လို့ရဲ့အစိုးရကစားတွေမှာပေါ်ပြထားတဲ့လူခွင့်ရချိုးဖောက်မှုတွေကိုစုံစမ်းစစ်ဆေးဖို့အဲ့ဒီလူရက်တွေကိုကျူးလွန်တဲ့လူမျိုးတက်ဖော့တွေနဲ့တခြားလူတွေကိုအရေးယူဖို့အခိုင်အမာလှုပ်ဆောင်ပါလို့မြန်မာဆွေရောက်ကိုဝန်ကြီးကတိုက်တွန်းတဲ့အကြောင်းနိုင်ငံရေးဌာနထုတ်ပြန်တဲ့ထူမှာဖော်ပြထားပါတယ်။ဒါ့အပြင်အတင်းချခံထားရတဲ့ Rider သတင်းတော့ကိုကိုဝါလုံးနဲ့ကိုကျော်စိုးဦးတို့ကိုချက်ချင်းပြန်လုပေးပြီးလူလက်ဆော့ထုတ်ပေါ်ပြောဆိုခွင့်ကိုခိုင်မာအားကောင်းစေဖို့နဲ့အကာအကွယ်ပေးဖို့လည်းဝန်ကြီးကတောင်းဆိုပါတယ်လို့ထုတ်ပြန်ချက်မှာပါရှိပါတယ်။ကုလသမဂ္ဂဒုတိယညီလာခံမှာမိန့်ခွန်းပြောဖို့ရောက်နေတဲ့နိုင်ငံတော်အတိုင်ပင်ခံရုံးပြည်တော်စုဝန်ကြီးဦးကျော်တင့်ဆွေနဲ့စက်တင်ဘာလ28ရက်ကြာသပတေးနေ့ကနယူးယောက်မှာတွေ့ဆုံချိန်တွင်းကလည်း Rider သတင်းတော့တွေကိုပြန်လည်ပေးဖို့ဝန်ကြီးပွန်ပေးယူကတိုက်တွန်းပြောဆိုခဲ့ပါသေးတယ်။ဝန်ကြီးဦးကျော်တင့်ဆွေဟာဒေသဆန်တော်ချင်းကြာသပတေးနေ့ညနေဆောင်ကြရင်ကုလသမဂ္ဂဒုတိယညီလာခံမှာနေကုန်းပြောဖို့ရှိပါတယ်။
2019ခုနှစ်အတွင်းကမ္ဘာတဝန်းမှာဖမ်းဆီးခံထားရတဲ့သတင်းသမားပေါင်း262ဦးတိရှိကြောင်း CPJ သတင်းသမားများကာကွယ်စောက်ရှောက်ရေးကော်မတီကပြောကြားလိုက်ပါတယ်။နယူးယောက်မှာကျင်းပနေတဲ့ကုလသမဂ္ဂအထွေထွေညီလာခံမှာတောက်ကြနေကသတင်းလွတ်လပ်ခွင့်နဲ့ပတ်သက်တဲ့တည်တံ့ဆွေးနွေးပွဲကို CPJ ကဥဆောင်ပြုလုပ်ရမှာအမှုဆောင်ညွှန်ကြားမှု Joe Simon ကအဲ့ဒီလိုပြောဆိုခဲ့တာဖြစ်တယ်လို့သတင်းတော့တွေကိုဖမ်းဆီးထောင်ချတာဟာရက်ဆက်ကြမ်းကြုတ်တဲ့စင်စါဖျက်တောက်မှုပုံစံမျိုးဖြစ်တယ်လို့ဝေဖန်ပြောဆိုခဲ့ပါတယ်။ဒီလို့ရဟာကဘာတဝန်းသတင်းစစ်ဆေးမှုကိုအကြီးအကျယ်ထိခိုက်စေတယ်လို့လည်းသူကပြောပါတယ်။မြန်မာနိုင်ငံမှာထောင်နဲ့ခုနှစ်နှစ်စီပြစ်ဒဏ်ချမှတ်ခံခဲ့ကြရတဲ့ Rider သတင်းတောက်ကိုဝါလုံးနဲ့ကိုကျော်စိုးတို့ကိစ္စအပါအဝင်ဘင်္ဂလားဒေ့ရှ်၊အီဂျစ်နဲ့ကာစစ်စတန်နိုင်ငံတွေကဖမ်းဆီးခံထားရတဲ့သတင်းတောက်တွေအကြောင်းကိုလည်းဆွေးနွေးပွဲအတွင်းအဓိကမိမောင်းထိုးပြောဆိုခဲ့ကြပါတယ်။အခုလက်ရှိသမ္မတဒေါ်နယ်ထရန့်လက်ထက်မှာသူနဲ့သူ့အဆိုရပေါ်ဝေဖန်တဲ့သတင်းတွေကိုအတုယောင်သတင်းတွေမှန်ကန်မှုမရှိတဲ့သတင်းတွေဆိုပြီးပုံဖော်ပြောဆိုတဲ့အတွက်လဲအမေရိကန်ပြည်ထောင်စုမှာသတင်းသမားတွေအနေနဲ့ပိုးပြီးအန္တရာယ်ကြီးတဲ့အခြေအနေနဲ့ရင်ဆိုင်နေရတယ်လို့ CPJ ကပြောပါတယ်။နောက်ပိုင်းမှာဒီကြောင့်သတင်းလွှာကိုအပြည့်စုံနားဆင်ရဖို့ရှိပါတယ်ရှင်
။နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ကိုဆက်ဆိုးရွားကနေအင်ကြေကျုပ်ချထားတဲ့1990ခုနှစ်ကနိုဘယ်ငြိမ်းချမ်းရေးဆုချီးမြှင့်ဖို့ရွေးချယ်ခဲ့တဲ့ဆုမျက်ချက်ပေါ်နိုဘယ်ဖောင်ဒေးရှင်းရဲ့ဒါရိုက်တာကယက်တီပြောဆိုလိုက်ပါတယ်
။ She was given the prize for having done very good things for mankind.
လူသားတို့အတွက်သူလုံးဆောင်တဲ့အသေးကိုကောင်းတဲ့လူရည်တွေအတွက်သူ့ကိုဆုချီးမြှင့်ခဲ့တာပါ။အဲဒီနောက်ပိုင်းဖြစ်ပျက်တာတွေကိုကျွန်တော်တို့အနီးကပ်စောင့်ကြည့်နေတာမဟုတ်တလို့တိတ်ကြီးပြန်ပြီးတုံ့သက်တာမျိုးလည်းမရှိပါဘူး။နိုဘယ်ဆုရှင်အားလုံးကိုလိုက်ကြည့်နေဖို့ကကျွန်တော်တို့အလို့မဟုတ်တလို့ချီးမြှင့်ထားတဲ့ဆုတွေကိုပြန်ရုပ်သိမ်းတာလည်းမရှိပါဘူး။ဒါကအတိအပြည့်ပြည့်ဝတဲ့နည်းလမ်းနဲ့လုံလုံရနိုင်တဲ့ကိစ္စမဟုတ်ပါဘူးလို့နိုဘယ်ဖောင်ဒေးရှင်းရဲ့ဒါရိုက်တာ Lars Heikensten က Rider သတင်းဌာနနဲ့တွေ့ဆုံမေးမြန်းကမ်းပိန်းပြောသွားတာပါ။ ၎င်းမိနမှာဖြစ်ပျက်ခဲ့တာတွေနဲ့ပတ်သက်ပြီးဒေါက်ဆန်းစုကြည်ကဥပန်ပြောဆိုတာမျိုးမရှိတဲ့ပေါ်နိုင်ငံတကာကဥပန်နေတာဖြစ်ပြီးနှစ်ပေါင်းများစွာတွင်သူ့ကိုအတိအမှတ်ပြုချီးမြှင့်ခဲ့တဲ့ဂုဏ်ထူးဆောင်ဆုတချို့ကိုပြန်ရုပ်သိမ်းတာတွေလည်းရှိထားပါတယ်။နိုဘယ်ငြိမ်းချမ်းရေးဆုကိုပြန်ရုပ်သိမ်းဖို့တောင်းဆိုချက်တချို့ရှိပေမဲ့ဆုချီးမြှင့်ရေးကော်မတီကတော့ပြန်ရုပ်သိမ်းမှာမဟုတ်ဘူးလို့ပြောထားပါတယ
်။အင်ဒိုနီးရှားနိုင်ငံဆူလာဝေစီကျွန်းမှာတောက်ကြာနေက9.5ပြင်းအားရှိတဲ့ငလျင်လှုပ်ခတ်ခဲ့ပြီးတဲ့နောက်6ဖေကွဲကျော်ထိမြင့်တဲ့ဆူနာမီရေလိုင်းကြီးတွေဖြစ်ပေါ်ပြီးအဆောက်အုံတွေပြိုကျပြီးတော့တင်မော်တဆင်ကုန်းမော်ကိုရောက်လာပါတယ်။ဒါပေမဲ့ထိခိုက်သေးဆုံးတဲ့သတင်းတွေတော့မရသေးဘူးလို့တာဝန်ရှိသူတွေကပြောပါတယ်။ပေါ်လူမျိုးဆူနာမီရေလိုင်းတန်တင့်နေဆိုတဲ့သတင်းတွေရတယ်လို့အင်ဒိုနီးရှားမိုးလေဝသနဲ့ဘူမိရူပတိုင်းတာရေးဌာန BMKG အကြီးအကဲကပြောပါတယ် BMKG ကအစောပိုင်းမှာဆူနာမီရေလိုင်းသတိပေးချက်ထုတ်ပြန်ခဲ့ပေမဲ့လည်းတနာရီအတွင်းရုတ်သိမ်းခဲ့တာဖြစ်ပါတယ်ဒေတာရင်းရုတ်တံသတင်းဌာနတွေကထုတ်လွှင့်ပြသတဲ့တာမန်လူတစ်ယောက်ကရိုက်ယူထားတဲ့ဗီဒီယိုထဲမှာတော့မြို့ကမ်းခြေတစ်လျှောက်ကအိမ်တွေကိုရေလိုင်းဝင်ရောက်တာတွေတွေ့ရပါတယ်ဒီဗီဒီယိုကိုချက်ချင်းအတည်ပြုနိုင်တဲ့အခြေအနေတော့မရှိသေးဘူးလို့ရိုက်တာသတင်းကရေးပါတယ်ရှာဖွေကယ်ဆယ်ရေးလုပ်ငန်းမှာအကူအညီပေးဖို့အတွက်တင်မောကြီးတစ်စင်းနဲ့ရဟတ်ယာဉ်တွေကိုလွတ်မယ်လို့ကယ်ဆယ်ရေးဌာနကပြောပါတယ်2004ခုနှစ်ကအင်ဒိုနီးရှားမြောက်ပိုင်းဆူမာထရာကျွန်းမှာငလျင်ကြီးလှုပ်ပြီးတဲ့နောက်အိန္ဒိယသမုဒ္ဒရာတဝန်းဆူနာမီရေလိုင်းကြီးတွေဖြစ်တာကြောင့်အင်ဒိုနီးရှားမှာတေဆုံးသူလူပေါင်း132,000အပါဝင်နိုင်ငံ73နိုင်ငံမှာလူပေါင်း232,600တေဆုံးခဲ့ရပါတယ်ရှင
်ထိပ်တန်းရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိနေမှအင်ဂျင်နိုင်လို့ပြောပြခဲ့ကြတာဖြစ်ပါတယ်အခုတော့သတင်းဆောင်မတွေကိုထုတ်လွှင့်တော့မှာမဟုတ်ကုလညီလာခံသတင်းနဲ့စကြအောင်ပါမြန်မာနိုင်ငံရခိုင်ပြည်နယ်ကအခြေအနေတွေနဲ့ပတ်သက်လို့မလေးရှားဝန်ကြီးချုပ်မဟာတီးယားမိုဟာမက်ကပြင်းပြင်းထန်ထန်ဝေဖန်ပြောဆိုသွားပါတယ်83ရက်မြောက်ကုလသမဂ္ဂအထူးညီလာခံမှာစက်တင်ဘာလ28ရက်တောက်ကြာနေ့ကပြောတဲ့မိန့်ခွန်းထဲမှာဝန်ကြီးချုပ်မဟာတီးယားကရခိုင်ပြည်နယ်အရေးကိစ္စကိုထည့်ပြီးတော့ပြောသွားတာဖြစ်ပါတယ်အဲ့ဒါပြင်ဆိုရီအာရေဗီယာနဲ့ကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာထိပ်တန်းတာဝန်ရှိသူကလည်းဝေဖန်ပြောဆိုခဲ့ကြပါတယ်အကြောင်းစုံကိုကိုကျော်ကျော်သိန်းစုစည်းတင်ပြထားပါတယ်ခင်ဗျာ
အမေရိကန်ပြည်တော်စုနယူးယောက်မြို့မှာကျင်းပနေတဲ့ကုလသမဂ္ဂဒုတိယညီလာခံကိုတက်ရောက်လာသူနိုင်ငံတကာကထိပ်တန်းတာဝန်ရှိသူတွေထဲမှာမြန်မာနိုင်ငံရခိုင်ပြည်နယ်မှာဖြစ်တဲ့ခေတ္တတွေနဲ့ပတ်သက်လို့ပြစ်တင်ဝေဖန်ပြောဆိုသူအတော်များများရှိတဲ့ထဲမလေးရှားဝန်ကြီးချုပ်မဟာဒီယာမိုဟာမက်လည်းတဦးအပါအဝင်ပ
ါ In Myanmar Muslims in Rakhine State are being murdered. Their homes.
မြန်မာနိုင်ငံမှာရခိုင်ပြည်နယ်ကမွတ်စလင်တွေဟာအသက်ခံနေကြရ၊နေအိမ်တွေမိရှို့ခံကြရ၊ဒုက္ခတွေအများအပြားထွက်ပြေးကြရပြီးပင်လယ်ထဲမှာနေမြုပ်သေဆုံးကြရ၊ရေအစားအစာနဲ့တကယ်အခြေခံတန်ရှင်းမှုတွေမရှိဘဲဖြစ်တယ်လို့စောက်ထားတဲ့တဲအိမ်တွေမှာနေထိုင်နေကြရပါတယ်။ဒါပေမဲ့နိုဘယ်ငြိမ်းချမ်းရေးဆုရှင်တဦးအပါအဝင်မြန်မာအာဏာပိုင်တွေကတော့ဒီလိုပြည့်ပြည့်နေတယ်ဆိုတာကိုညှင်းဆန်ကြပါတယ်။
မလေးရှားနိုင်ငံနဲ့မြန်မာနိုင်ငံတို့ဟာအရှေ့တောင်အာရှနိုင်ငံများအဖွဲ့အာဆီယံအဖွဲ့ဝင်နိုင်ငံတွေဖြစ်ကြပြီးအဖွဲ့ဝင်နိုင်ငံတွေရဲ့ပြည်တွင်းရေးကိုဝင်မဆွတ်ဖက်ရဘူးဆိုတဲ့မူဝါဒဟာအာဆီယံရဲ့နာမည်ကျော်မူဝါဒဖြစ်ပါတယ်မြန်မာနိုင်ငံမှာစစ်အစိုးရအဆက်ဆက်အုပ်ချုပ်ခဲ့တဲ့ကာလတွေအတွင်းဒီမိုကရေစီရဲ့လှုပ်ရှားသူအများကြီးကိုဖိနှိပ်ဖြိုခွဲဖမ်းဆီးထောင်ချတာတွေပေါ်အာဆီယံအဖွဲ့ဝင်နိုင်ငံတွေကအပြင်းအထန်ပြောဆိုမှုတာမရှိတော့ပါဝင်မဆွတ်ရေးမူဝါဒကိုဝန်ကြီးချုပ်မဟာဒီယာကအတိအမှတ်ပြုပေမဲ့အခုပြည့်ရတဲ့ပတ်သက်လို့သူ့ရဲ့သဘောထားကိုတော့အခုလိုပြောသွားပါတယ
် I believe in non-interference in the internal affairs of nations but this the world
နိုင်ငံတွေရဲ့ပြည်တွင်းရေးမှာဝင်မဆွက်ရဘူးဆိုတဲ့ရည်တည်ချက်ကိုကျွန်တော်ယုံကြည်ပါတယ်ဒါပေမဲ့လူစုဝေးလိုက်တက်ပြတ်ခံနေရတာကိုကဘာကြီးကဘာမှမလုပ်ဘဲထိုင်ကြည့်နေပါတယ်နိုင်ငံတွေဟာတီးခြားစီလွတ်လပ်မှုရှိကြပါတယ်ဒါပေမဲ့သူတို့ဟာလွတ်လပ်တယ်ဆိုတာကြောင့်သူတို့လူစုကိုတက်ပြတ်ခွင့်ရှိတယ်ဆိုတဲ့အဓိပ္ပာယ်မတက်ရောက်ပါဘူး
တောက်ကြာနေကကျင်းပတဲ့အဆင့်မြင့်ဆွေးနွေးပွဲတစ်ခုအတွင်းမှာလဲဆော်ဒီအာရေဗျားနိုင်ငံသားရဲ့ဝန်ကြီးအဒယ်လ်အယ်ဂျူဘီယာကရိုဟင်ဂျာလူနည်းစုအပေါ်ဆိုးရွားစွာချူဖော်မှုနဲ့နှိပ်စက်ညှဉ်းပန်းမှုတွေကိုဆော်ဒီအာရေဗျားကအပြင်းအထန်ရှုတ်ချပါတယ်။ဒီဝမ်းနည်းကြေကွဲပွဲဖြစ်ရအဆုံးသတ်စေဖို့လူသားစာနာမှုအကူအညီတွေပေးဖို့ဘေးဒဏ်ခံရပြီးလူအနေနဲ့လူလူစီကိုအကူအညီတွေရောက်ရှိစေဖို့မြန်မာအစိုးရကိုသူတို့လုပ်ရတဲ့အတွက်တာဝန်ခံမှုရှိစေဖို့နိုင်ငံတကာအတိုင်းဝိုင်းနဲ့ကုလသမဂ္ဂအဖွဲ့အစည်းတွေအနေနဲ့ပို့ပြီးတော့အားထုတ်လို့ဆောင်ကြဖို့တိုက်တွန်းတော့ပါလေ။ဒီမှာဆိုရဟာရခိုင်ပြည်နယ်အရေးကိစ္စကိုထိရောက်စွာနဲ့ခိုင်မာစွာဖြေရှင်းလို့ဆောင်မှုမရှိသေးဘူးလို့လူသားစာနာမှုအကူအညီပေးရေးဆိုင်ရာကုလသမဂ္ဂဒုတိယအကြီးအကဲအာဆူလမိုလာကလည်းဝေဖန်ပြောဆိုပါလေ။စက်တင်ဘာလ29ရက်ကြာသပတေးနေ့ကကျင်းပတဲ့ ကူလာသမဂထွေထွေညီလာခံဝန်ကြီးအဆင့်အစည်းအဝေးတစ်ခုအတွင်မင်းစ်မူလာကအဲ့လိုဝေဖန်ပြောဆိုသွားတာပါမြန်မာဆွေရအနေနဲ့တကယ်စစ်မှန်တဲ့ရှေ့ဆက်လုံဆောင်မှုတွေချမှတ်ရပါမယ်လက်တွေ့မှာချက်ချင်းအပြောင်းအလဲဖြစ်စေမဲ့ခိုင်မာတဲ့တန်ဖိုးတန်ကိုရှင်းရှင်းလင်းလင်းသက်သေပြလုံဆောင်ရပါမယ်လို့လည်းမင်းစ်မူလာကပြောပါတယ်လူဝင်ကြရီအခုဆိုရင်ကမ္ဘာအကြီးဆုံးနိုင်ငံမဲ့လူထုဖြစ နေနဲ့ဒုက္ခတဲ့အချက်တွေကိုဖြေရှင်းရေးကူညီပံ့ပိုးပေးကြဖို့ပန်ကြားသွားပါတယ်။ဝန်ကြီးချုပ်မာဒီယာကသူ့ရဲ့မိန့်ခွန်းထဲမှာရိုဟင်ညာဆိုတဲ့အသုံးအနှုန်းကိုထည့်ပြောမသွားပေမဲ့ကျန်တဲ့နိုင်ငံတွေတောင်းရှိသူတွေကတော့ရိုဟင်ညာဆိုတဲ့အသုံးအနှုန်းကိုပြောဆိုတာတွေရှိပါတယ်။ဒီအသုံးအနှုန်းကဟာမြန်မာနိုင်ငံတွင်းမှာအစိုးရကအတိအမှန်မပြုသလိုလူလူကြားမှာလည်းအခုချိန်ထိအခြေတင်အငင်းပွားနေရတဲ့ကိစ္စပါ။မြန်မာနိုင်ငံတွင်းမှာရှိနေသေးတဲ့အကြမ်းဖျင်းရိုဟင်ညာလူဦးရေ6သိန်းလောက်ကိုတီးခြားဖယ်ထုတ်ထားတဲ့အခြေအနေတွေကိုဖယ်ရှားပြဖို့နဲ့သူတို့ကိုခွဲခြားနှိမ်ချဆက်ဆံတာဆိုးရွားလာတဲ့အခြေအနေတွေအောက်မှာနေထိုင်ခိုင်းတာတွေကိုအဆုံးသတ်ဖို့ကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာဒုတိယအကြီးအကဲအဆူလာမူလာကမြန်မာအစိုးရကိုတိုက်တွန်းသွားပါတယ်ခင်ဗျာ
ကုကြောကြောသိန်းတင်ပြသွားတာဖြစ်ပါတယ်နောက်ထပ်မြန်မာနိုင်ငံနဲ့ဆိုင်တဲ့သတင်းတစ်ပုဒ်ကိုဆက်ပါဦးမယ်အင်းစင်ချင်းထောင်မှာအဖမ်းဆီးခံရတဲ့ Riders သတင်းတော့ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့လွတ်မြောက်ရေးတွန်းအားပေးမှုတွေကကုလသမဂ္ဂအထူးရေးညီတာခံတဲ့တီရောက်လာနေပါပြီ။မနေ့ကကျင်းပခဲ့တဲ့ကုလသမဂ္ဂအထူးရေးညီတာခံရဲ့တီးခြားကျင်းပတဲ့ကမ္ဘာတဝန်းအဖမ်းဆီးခံတရင်များတမများဆိုင်ရာဆွေးနွေးပွဲမှာတရင်ဖွဲ့စည်းတွေနဲ့တရင်လွတ်လပ်ခွင့်လှုပ်ရှားသူတွေကအခုလိုတိုက်တွန်းခဲ့ကြတာဖြစ်ပါတယ်။ဒီကြောင်းကိုကျော်အောင်လင်းကရှင်းပြပေးပါလိမ့်မယ်
။နယူးယောက်မြို့မှာကျင်းပနေတဲ့83ကြိမ်မြောက်ကုလသမဂ္ဂအထူးရေးညီတာခံရဲ့တီးခြားဆွေးနွေးပွဲတစ်ခုမှာဖန်စီကန်တရင်သမားတွေလွတ်မြောက်ရေးအကြောင်းမနေ့ကဆွေးနွေးခဲ့ကြပါတယ်။အီဂျစ်၊ကာဂစ္စတန်၊ဘင်္ဂလားဒေ့ရှ်နဲ့မြန်မာနိုင်ငံတွေကအဖမ်းဆီးခံတရင်တော့တွေအကြောင်းကိုအဓိကထားပြီးပြောကြတယ်ဆိုပေမဲ့အစည်းအဝေးရဲ့90ရာခိုင်နှုန်းလောက်ကိုလွှမ်းမိုးထားတာကကိုဝါလုံးနဲ့ကိုကျော်စိုးဦးတို့နှစ်ယောက်အကြောင်းပါပဲ။ဆွေးနွေးပွဲအစပိုင်းမှာကိုဝါလုံးတို့နှစ်ဦးဖမ်းခံရတဲ့ဖြစ်စဉ်အချင်းနဲ့သူတို့ဇနီးတွေရဲ့တုံ့ပြန်မှုတွေအကြောင်းဗီဒီယိုပြသခဲ့ပြီးလွန်ခဲ့တဲ့နှစ်အတွင်းကမ္ဘာတဝန်းအဖမ်းခံရတဲ့တရင်သမားတွေဟာမကြုံဘူးအောင်ကိုများခဲ့တယ်လို့CPJ ရဲ့ညွှန်ကြားမှုဂျိုးဆန်တို့ကပြောပါတယ
် The jailing of journalists has reached unprecedented levels.
အပန်းခံရတဲ့သတင်းသမားအစီအတွက်ကမကြုံဘူးလို့အောင်းကိုများလာပါတယ်။ဒါပေမဲ့ဒီကနေ့အခမ်းအနားမှာအရေးအတွက်အကြောင်းကိုကျွန်တော်တို့ပြောမှာမဟုတ်ပါဘူး။အပန်းခံသတင်းသမားတွေအကြောင်းကိုပြောမှာပါ
။ရခိုင်ပြည်နယ်မြောက်ပိုင်းအင်းတင်ကျေးရွာကမွတ်စလင်မျိုးသား10ဦးတပ်ဖြတ်ခံရတာနဲ့ပတ်သက်ပြီးသတင်းလိုက်နေတဲ့ Writer သတင်းတောက်ကိုဝါလုံးနဲ့ကိုကျော်စိုးတို့လွတ်မြောက်တဲ့အထိဆက်ပြီးတော့လှုပ်ဆောင်သွားမယ်လို့ Writer သတင်းဌာနရဲ့ဥက္ကဋ္ဌ Stephen Adler ကကြေပြပါဗျာ
။ Wallow and Chosu were unjustly arrested.
ကိုဝါလုံးနဲ့ကိုကျော်စိုးတို့ဟာမတရားသဖြင့်အဖမ်းခံခဲ့ရပါတယ်။မတရားသဖြင့်စီရင်ချက်ချခံခဲ့ရပြီးမတရားသဖြင့်ထောင်ဒဏ်တွေချမှတ်ခံခဲ့ရပါတယ်။သူတို့တွေဟာထောင်ထဲမှာနောက်တရက်တောင်ထပ်ပြီးမရှိနေသင့်တော့ပါဘူး။သူတို့လွတ်မြောက်ရေးကိုမလွတ်မချင်းလုပ်သွားမှာပါ
။မနေ့ကဆွေးနွေးပွဲမှာလူတွေစိတ်ဝင်စားမှုအများဆုံးခံရတာကတော့လူခွေရှိနေအမဲကလူနီပါ။သူကကိုဝါလုံးတို့နှစ်ဦးလွတ်မြောက်ရေးနိုင်ငံတကာဥပဒေအကျိုးဆောင်တဦးအနေနဲ့ဆောင်ရွက်ပေးနေသူဖြစ်ပြီးဟောလိဝုဒ်ရုပ်ရှင်မင်းသားဂျော့ဂျ်ကလူနီရဲ့ဇနီးတဲ့ဖြစ်ပါတယ
်။ Wallen and Chasa U for almost a year have been separated from their young family.
ကိုဝါလုံးနဲ့ကိုကျော်စိုးတို့နှစ်ဦးဟာသူတို့ရဲ့အိမ်တော်ဦးအစမိသားစုဘဝမှာပဲမိသားစုတွေနဲ့ခွဲခွာနေရတာတစ်နှစ်နီးပါးရှိနေပါပြီ။သူတို့ကိုထောင်ဒဏ်ခုနှစ်နှစ်စီချမှတ်လိုက်တာဟာတရားမျှတမှုအစော်ကားခံရတဲ့အဖြစ်ပါပဲ
။မြမအစိုးရအနေနဲ့ကိုဝါလုံးနဲ့ကိုကျော်စိုးတို့နှစ်ဦးကိုပြန်လွှတ်ပေးစရာလမ်းကြောင်းရှိနေတဲ့အကြောင်းကိုလည်း Miss Colony ကထောက်ပြပါတယ
်။ For months, Myanmar's government has been asked this question and they've replied, "Well, the case is in the courts." There's nothing we can do to intervene.
ကိုဝါလုံးတို့လွတ်မြောက်ရေးနဲ့ပတ်သက်ပြီးမြမအစိုးရကိုလရည်နဲ့ချီးမြှင့်ခဲ့တာပါ။အဲ့ဒီတုန်းကပြန်ဖြေတာကသူတို့အမှုကတရားရုံးမှာရောက်နေတဲ့ကာလဖြစ်လို့အစိုးရအနေနဲ့ဝင်ပါလို့မဖြစ်နိုင်ဘူးလို့ဆိုပါတယ်။အခုတော့ဒီအမှုကတရားရုံးမှာမရှိတော့ပါဘူး။အစိုးရအနေနဲ့ဝင်ပါလို့ဖြစ်နိုင်ပါပြီ။မြမနိုင်ငံရဲ့အခြေခံဥပဒေပုံမှန်200လေးအရာနိုင်ငံတော်သမ္မတဟာတရားစီရင်ချက်ချပြီးနောက်ပိုင်းအချိန်မရွေးအပြစ်ကနေလွန်ငင်းခွင့်ပေးပိုင်ခွင့်ရှိပါတယ်။အစိုးရကတကယ်ပဲလှုပ်ချင်တယ်ဆိုရင်ဒီကနေ့ပဲလွန်ငင်းခွင့်ပေးလို့ရပါတယ
်။သတင်းတော်နှစ်ဦးလွတ်မြောက်အောင်တကားဖွင့်ပေးမဲ့တော့ကိုကင်ထသူကဒေါ်အောင်ဆန်းစုကြည်ပဲလို့လည်း Oxford Tech တို့မှတက်ခဲ့သူ Miss Colony ကပြောပါတယ်။
She is the Nobel Peace Prize winner.
သူဟာနိုဘယ်ငြိမ်းချမ်းရေးဆုရှင်ပါ။ကျမကောလိပ်ကျောင်းသူဘဝမှာသူကကျမရဲ့သူရဲကောင်းဖြစ်ခဲ့ပါတယ်။ကမ္ဘာတဝန်းကလူခွင့်ရေးလှုပ်ရှားသူတွေအတွက်လည်းသူကသူရဲကောင်းတစ်ဦးဖြစ်ခဲ့ရပါ။ တရားဥပဒေစိုးမိုးမှုကိုလေးစားပြီးလွတ်လပ်တဲ့မြန်မာနိုင်ငံဖြစ်လာရေးမှာသူကမြန်မာလူငယ်တွေအတွက်မျှော်လင့်ချက်ဖြစ်ခဲ့ပါတယ
် Aung San Suu Kyi knows better than anyone what it is like to be a political prisoner in Myanmar
နိုင်ငံရေးအကျဉ်းသားဘဝကဘယ်လိုလဲဆိုတာတောင်ဆန်းစုကြည်အသိဆုံးမှာသူတို့နှစ်ဦးလွတ်မြောက်ရေးမိသားစုနဲ့ပြန်ဆောင်ရေးတရေလွတ်လပ်ခွင့်ဒီမိုကရေစီပိုးပြီးရရှိလာရေးနဲ့အောင်မြင်တိုးတက်ရေးတို့အတွက်တော့ကိုကန်ဆောင်ထားသူကဒေါအောင်ဆန်းစုကြည်ပါသူ့ရဲ့လောက်ရက်တွေကိုတမိုင်းကဆုံးဖြတ်ပါလိမ့်မယ
်ကမ္ဘာတဝန်းကအဖမ်းခံခဲ့ရတဲ့သတင်းသမားတွေအားလုံးရဲ့52ရာခိုင်နှုန်းဟာလူခွင့်ချိုးဖောက်မှုတွေကိုသတင်းလုတ်ခဲ့တာကြောင့်လို့ CPJ အဖွဲ့ညွှန်ကြားမှုကဆိုပါတယ်ကုလသမဂ္ဂအနေနဲ့သတင်းသမားတွေရဲ့လုံခြုံရေးနဲ့အခုလိုဖမ်းခံနေရတဲ့ပြဿနာတွေကိုဖြေရှင်းနိုင်ရေးစီမံကိန်းချပြီးတော့ဆောင်ရွက်ပေးဖို့လဲမနေ့ကအခမ်းအနားကိုဥဆောင်ကျင်းပခဲ့တဲ့ CPJ သတင်းသမားများကာကွယ်စောင့်ရှောက်ရေးအဖွဲ့ကတိုက်တွန်းခဲ့ပါတယ်
ကိုကျော်လင်းပြောပြသွားတာဖြစ်ပါတယ်အခုတော့ဒေတာရင်းသတင်းတပုတ်ကိုဆက်ပါမယ်ဖိလစ်ပိုင်နိုင်ငံမှာမင်ဒါနာအိုဒေတာအတွက်ကိုပိုင်အုပ်ချုပ်ရေးပြဋ္ဌာန်းခဲ့ပေမဲ့ ISO ရဲ့လုပ်ရအတိုင်းအကြမ်းဖက်တိုက်ခိုက်မှုတွေဆက်တက်ပြီးတော့ဖြစ်ပေါ်နေပါတယ်မွတ်စလင်တပုတ်တွေကအင်အားတစ်စုဆောင်းပြီးတော့နိုင်ငံအနှံ့မှာဖောက်ခွဲတိုက်ခိုက်မှုတွေပြုလုပ်နေကြတာဖြစ်ပါတယ် VOA သတင်းတောက် Ralph Jennings ပြောပြထားတဲ့သတင်းတော်ကိုဦးကျော်စံတာကတင်ပြထားပါတယ်ခင်ဗျာ
လွန်ခဲ့တဲ့27ပတ်အနည်းငယ်အတွင်းမှာပဲဖိလစ်ပိုင်နိုင်ငံတောင်ပိုင်းဒေသတချို့မှာပောက်ကွဲမှုတွေဖြစ်ပွားပြီးလူတချို့သေဆုံးအများအပြားဒဏ်ရာရရှိခဲ့ပါတယ်။တိုက်ခိုက်မှုတွေနောက်ထပ်ပြုလုပ်ဖို့သဘုံတို့ဘက်ကစီစဉ်နေရလို့လည်းအန္တရာယ်များဆိုပါတယ်။ဖိလစ်ပိုင်တောင်ပိုင်းမင်ဒါနာအိုကျွန်းဒေသဟာဆယ်စုနှစ်နဲ့ချီပြီးအကြမ်းဖက်တိုက်ခိုက်မှုတွေဖြစ်ပွားနေခဲ့လို့လူပေါင်း300,000လောက်သေဆုံးခဲ့ရတဲ့ဒေသဖြစ်ပါတယ်။ခရီးယန်ဘာသာဝင်အများအပြားနေထိုင်ရာဖိလစ်ပိုင်နိုင်ငံမှာအဲ့ဒီဒေသကစီးပွားရေးအရင်းအမြစ်တွေကိုပူမိုထင်းချုပ်လို့တဲ့မွတ်စလင်သဘုံတွေကတိုက်ပွဲဝင်နေကြရတာလည်းဖြစ်ပါတယ်။ပြီးခဲ့တဲ့အောက်တိုဘာလမှာတော့မင်နာနာအိုဒေသတစ်စိတ်တစ်ပိုင်းကိုမွတ်စလင်တွေထင်းချုပ်နိုင်မဲ့သမိုင်းဝင်ဥပဒေတရားကိုအစိုးရအတည်ပြုခဲ့ပါတယ်။သို့တော်လည်းအဲ့ဒီအထက်မှာမွတ်စလင်သဘုံအဖွဲ့20လုံးမပါဝင်ခဲ့ပါဘူး။မကျေနပ်တဲ့သဘုံတချို့ဆက်လက်ပြီးတိုက်ပွဲဝင်နေကြကြတာပါ။အဲ့ဒီသဘုံတချို့ဟာအရှိအလယ်ပိုင်းဒေသကနေအရှိတောင်အာရှဘက်ကိုချက်ထွင်လာတဲ့ IS တွေရဲ့အပ်ပင်းမှုတွေနဲ့လှုပ်ရှားနေသူတွေဖြစ်တယ်လို့စင်ကာပူအမျိုးသားတက္ကသိုလ်တွဲဘက်ပါမောက်ကအက်ဒဝတ်2 RRL ကဆိုပါတယ
် ISIS, Moute and other Islamic groups are changing their tactics to hitting off targets in the big cities.
ISIS တို့ကတွန်းအားပေးနေတဲ့အဖွဲ့တွေနဲ့တခြားအုပ်စုတွေဟာမြို့ကြီးတွေကလူစီကားပြီးတော့ကာကွယ်ကင်းမဲ့နေတဲ့နေရာတွေကိုပိတ်မှတ်ထားတိုက်ခိုက်တဲ့ပုံစံမျိုးလောက်လာကြပါတယ်။ဒါဟာအရှိလေပိုင်းမှာဖြစ်ခဲ့တာတွေကိုပုံတူကူးချလာတာလို့ကျွန်တော်ထင်ပါတယ်
လွယ်လွယ်ကူကူဈေးပေါ်ပေါ်လုံနိုင်တဲ့ဖောက်ခွဲပစ္စည်းတွေဟာလည်း IS2 ရဲ့လက်ရာနဲ့တူတယ်လို့ဆိုပါတယ်။ဒီလိုတိုက်ခိုက်မှုတွေကိုပြန်လုပ်လာတာဟာကိုပိုင်အုပ်ချုပ်ရေးကိုလက်မှတ်ထိုးတဲ့ Moro Islamic လွတ်မြောက်ရေးတပ်ဦးကခွဲထွက်ကြံရိတ်ခဲ့တဲ့ BIFF ခေါ် Bengal Sharia Islamic လွတ်မြောက်ရေးအဖွဲ့ဖြစ်တယ်လို့စစ်ဘက်ကယူဆထားပါတယ်။လက်နက်အရန်ကောင်းတဲ့ Moro Islamic လွတ်မြောက်ရေးတပ်ဦးကတော့ဇလိုင်လကပြဋ္ဌာန်းခဲ့တဲ့ဥပဒေအတိုင်းဒုတိယမိုင်9000ကျော်ဝန်းတဲ့ကိုပိုင်အုပ်ချုပ်ရေးရဒေသကိုစီမံခန့်ခွဲနိုင်မဲ့အပြင်ဗန္ဒာအရင်းအမြစ်တချို့ကိုလည်းဖိလစ်ပိုင်အစိုးရနဲ့ခွဲယူရမှာဖြစ်ပါတယ်။ဒါအပြင်နိုင်ငံတော်ရဲ့ကူညီထောက်ပံ့မှုကိုလည်းဆယ်စုနှစ်တစ်ခုလုံးနှစ်စဉ်ရရှိသွားမှာဖြစ်ပါတယ်။လူဦးရေ20သန်းရှိတဲ့ဒီကျွန်းကိုမူရိုလွတ်မြောက်ရေးတပ်ဦးဟာကျန်းသဘုံအုပ်စုတွေအားလုံးနဲ့စုပေါင်းပြီးအုပ်ချုပ်နိုင်ရင်တော့အကောင်ဆုံးဖြစ်မယ်လို့ကြွန့်ကျင်သူတွေကဆိုကြပါတယ်။မကြမီတိုက်ခိုက်လာသူတွေအထက်မှာမင်ဒါနာအိုကျွန်းမာရာဝီမြို့ကိုမစိမ့်ပိုက်နိုင်ခဲ့တဲ့စီကြသဘုံအဖွဲ့လည်းပါဝင်နေပါတယ်။သူတို့ဟာမာရာဝီတိုက်ပွဲဆုံးခင်းခဲ့ပေမဲ့အခုခါနောက်ထပ်တပ်သားတွေစုဆောင်ပြီးအခိုင်အမာလုပ်လာနေတယ်လို့ဖိလစ်ပိန်ဒီလီမန်တက္ကသိုလ်ကနိုင်ငံရေးသိပ္ပံပါမကဟာမန်ခရော့ခ်ဆိုပါတယ
် Some of these activities are ways of showing that they're still alive that the prospect of establishing a province is still in the works
သူတို့ရဲ့တွေကသူတို့ဆက်လက်ရှင်တန်နေတယ်ဆိုတာကိုပြတဲ့သဘောပါတခြားနယ်ပယ်ထူထောင်ရေးလှုပ်ရှားနေစေဖြစ်တဲ့ဒေသခံတွေပါဝင်ပူးပေါင်းကြဖို့အချက်ပြနေတာပါ
လာဒူကပဲပြည်သူ့ပါတီ NPA ဆိုတဲ့နာမည်နဲ့လက်နက်ကင်ကွန်မြူနတီချို့လဲရှိနေပါသေးတယ်။အင်အား3200လောက်ရှိတဲ့ဒီအဖွဲ့ကတော့ဖိလစ်ပိုင်နိုင်ငံတဝန်းမှာပြစ်မှတ်ထားပြီးစီရင်နံပါတ်နဲ့မင်ဒနာအိုကြီးတဲ့ဒေသကိုအခြေပြုစည်းရုံးနေတာဖြစ်ပါတယ်။မင်ဒနာအိုက International School ဥက္ကဋ္ဌဖြစ်သူရိုနာခိုနာကတော့အခုလိုဆိုပါတယ်
။ Lots of our armchair war strategists over here are a little bit
ဒီမှာလက်တင်ထိုင်ကုန်ပေါ်မှာထိုင်နေတဲ့စီရေးပြူဟာသမားအတော်များများက NPA ဘက်ကိုနည်းနည်းရိမ့်တဲ့သဘောတွေ့ရပါတယ်
။ကွန်မြူနီအုပ်စုတွေဟာသမ္မတဒူတာတေကိုဖြုတ်ချခြင်းနေကြတာပါ။ဒူတာတေကသူတို့ကိုသူတို့နယ်ပယ်အတွင်းမှာစစ်ဆေးဆွေးနွေးဖို့လိုလားပေမဲ့ NPA နဲ့လက်တွဲဖို့ဖြစ်တဲ့ Philippine Communist Party ကတော့ဒါဟာသွေးခွဲအုပ်ချုပ်တာဖြစ်တယ်ဆိုပြီးတော့လက်မခံပါဘူး။တိုက်ခိုက်မှုတွေဖြစ်ပွားပြီးနောက်လူငယ်ရေးဂိတ်တွေမှာရဲတွေစစ်သားတွေတိုးချဲ့ချထားပါတယ်။မင်းနနာအိုဒေသမှာလည်း2019အလယ်ပိုင်းကစလို့ကြီးညာခဲ့တဲ့စစ်အုပ်ချုပ်ရေးကို2019အထိစတန်တိုးချဲ့ရမယ့်အခြေအနေရှိနေကြပါတယ်ခင်ဗျာ
။ဦးကျော်စံသာဖြစ်ပါရယ်ခင်ဗျာ။တော်ရရှိမြောက်ခင်ဗျာ။ TV လို့ခေါ်တဲ့အဆောက်ရောင်ယောဂါကိုတကဘာလုံးဝဲဝင်းတက်ဖြစ်ကြဖို့နယူးယောက်ကုလသမဂ္ဂဌာနချုပ်မှာကျင်းပတဲ့ TV ယောဂတက်ဖြစ်ရေးအစ်မင်းညီလာခံမှာတရုတ်သမ္မတကတော်ကဗီဒီယိုအနေနဲ့တဆင့်တိုက်တွန်းနှိုးဆော်သွားပါတယ်။တရုတ်နိုင်ငံကလှုပ်ဆောင်နေတဲ့ TV ယောဂတက်ဖြစ်ရေးအတိုင်းအတာကိုလည်းရှင်းပြခဲ့ပါတယ်။ဒီအကြောင်းရိုက်တာသတင်းကိုခြေခံပြီးတော့နန်းလော်ကတင်ပြထားပါတယ်ခင်ဗျာ
။တရုတ်သမ္မတကတော်ပန်လွေယန်က TV ယောဂတက်ဖြစ်ရေးမှာစွန့်စွန့်တမန်ဆောင်ရွက်ခဲ့ကြတဲ့လူမသိတဲ့တရေကောင်းတွေရဲ့စိတ်ထိခိုက်စရာအကြောင်းအရာတွေကိုလည်းဝေမျှခဲ့တာပါ။ကျောင်းနိုင်ငံရဲ့ TV ယောဂတိုက်ဖြတ်ရင်းနဲ့ကာကွယ်ရေးဆိုင်ရာတပ်အမတ်လည်းဖြစ်တဲ့သမရဂရောပန်းကတိုးတက်မှုတွေခက်မြန်မြန်ရလာနေပြီးယောဂရှင်တွေကလည်းအချိန်မီထျောက်စွာကုသပေးနိုင်ပြီလို့အခုလိုပြောပါရယ
် Every year on March 24th
ဒီပိုင်းမလ24ရက်နေ့ရောက်ပြီဆိုရင် TV ယောဂဆိုင်ရာအသိပညာပေးရေးတိုးမြင့်ဆောင်ရွက်နိုင်မှုတွေဒီ TV ယောဂအဖြစ်များရဲ့ data တွေကိုကျွန်မသွားပါရယ်တရုတ်နိုင်ငံရဲ့ TV ယောဂတိုက်ဖြတ်ရင်းမှာတိုးတက်မှုတွေအများကြီးတွေ့လာရပါပြီတီတွေပိုးပြောက်ကောင်းမွန်လာတဲ့ကျန်းမာရေးဆောင်ရှားမှုတွေကိုစေစုတင်ရမှာပါ။ထျောက်တဲ့ယောဂါရှာဖွေရေးနဲ့ကုလုံးတွေလည်းရနေပါပြီ။ယောဂါဝေနာရှင်တစ်တွေနှဲသွားပြီးတော့လူနာတော်တော်များများလည်းကုသပျောက်ကင်းလာတဲ့အတွက်တေဆုံးမှုနှုံနဲ့ကြာသွားပါရယ်။ပြိပခီးစဉ်တွေတွားရင်လည်းဒေတာရင်းက TV ယောဂါအခြေအနေဆွေးနွေးဖို့ကျမရဲ့အစီအစဉ်မှာထည့်သွင်းထားပါရယ်။
ဒါပေမဲ့လည်းစိန်ခေါ်ချက်အတော်များများရှိနေသေးတယ်လို့လည်း Miss Bang ကပြောပါရယ်။တရုတ်နိုင်ငံတွင်တချို့ဒေသကဆင်းရဲမွဲတေမှုပပျောက်ရေးအစီအစဉ်မှာ TV ယောဂါတိုက်ဖျက်ရေးလည်းအဓိကအခန်းကဏ္ဍကပါဝင်လာပါရယ်။ TV ယောဂါကကွယ်ထိန်းချုပ်ရေးနဲ့ပတ်သက်လို့ကုလသမဂ္ဂရဲ့ပြဋ္ဌာန်းချက်ကိုလည်းအစည်းအဝေးမှာအတည်ပြုခဲ့ကြတာပါ။ကမ္ဘာလုံးဆိုင်ရာ TV ယောဂါတိုက်ဖျက်ရေးအစီအစဉ်ညွှန်ကြားရေးမှူး Teresa Kasavov ကတရုတ်သမ္မတဂရောရဲ့လှုပ်ဆောင်ချက်အပေါ်အခုလိုချီးကျူးပြောဆိုပါရယ်။
WHO ရဲ့ TV နဲ့ HIV AIDS ယောဂါဆိုင်ရာစစ်စီရေးတန်တမန်တူဖြစ်သမရကတော်တယောက်နည်းနဲ့တရုတ်နိုင်ငံထဲမှာအသိပညာပေးတာအားပေးတာတွေမကပဲလိုအပ်တဲ့ယောဂါတွေအနည်းနဲ့ကုသမှုတွေရအောင်လှုပ်ကင်ပေးတာမျိုးအလုပ်တော်တော်များများလုပ်နိုင်ခဲ့တာပါဒါအသိကိုကောင်းတဲ့ဥပမာလည်းဖြစ်ပါတယ်ရှင
် Stop TB Partnership ကဒါရိုက်တာလူစီကာ DD2 ကလည်းအခုလိုပြောပါတယ်
I saw very well the things that she
သမရဘရောမိမောင်စုတင်ပြသွားတဲ့အချက်တွေကိုကျွန်မကောင်းကောင်းမြင်ပါတယ်။အဲ့ဒီအာထုတ်ကြိုးပမ်းမှုတွေကိုတရုတ်နိုင်ငံမှာလုပ်နေတာပါ။ကမ္ဘာပေါ်က TB ယောဂတိုက်ဖျက်ရေးလုပ်ငန်းတွေကိုအားပေးဖို့လည်းတရုတ်ကိုတိုက်တွန်းချင်ပါတယ
်။ WHO က HIV, AIDS, TB ငှက်ဖျားနဲ့အပူပိုင်းဒေသကူးစက်မှုဆိုင်ရာဌာနလက်ထောက်ဒါရိုက်တာ Ran Mingui ကလည်းအခုလိုပြောပါတယ်
ဆက်ပြီးလာရင်တော့ဝမ်းမဖိတော့ရှိ
အောင်2030ခုနှစ်မှာ TB ယောဂါကင်းရှင်းပြီး TB ယောဂါကိုလည်းအဆင့်တိုင်းမှာထိန်းချုပ်ထားနိုင်ရမယ်ဆိုတဲ့ရည်မှန်းချက်အတိုင်းတရုတ်နိုင်ငံကအောင်အောင်မြင်မြင်လုပ်ကင်နိုင်မယ်လို့ကျွန်တော်တို့မျှော်လင့်ပါတယ
်ဒီအဆင့်မြင့်အစည်းအဝေးကိုမြန်မာပြည်ထောင်စုဝန်ကြီးဦးကျော်တင်လည်းတက်ရောက်ပြီး TB ယောဂါတိုက်ဖျက်ရေးအတွက်ကမ္ဘာဗန္ဒငွေလိုအပ်ချက်တွေကိုဝိုင်းဝန်းဖြည့်ဆည်းပေးကြဖို့တိုက်တွန်းတော်ပါတယ်မြန်မာအစိုးရဖက်ကလည်း TB ယောဂါတိုက်ဖျက်ရေးအတွက်အမျိုးသားမဟာဗျူဟာအစီအစဉ်နဲ့ဆောင်ရွက်နေပြီးစေရင်ပါ TB ယောဂါကိုနီးပညာသစ်တွေနဲ့စစ်ဆေးပေးနိုင်ပြီဖြစ်တဲ့အကြောင်းသိပြခဲ့ပြီးယောဂါတိုက်ဖျက်ရေးအတွက်ကမ္ဘာရည်မှန်းချက်အတိုင်းအောင်မြင်အောင်အစွမ်းကုန်ဆောင်ရွက်သွားမယ်လို့စက်တင်ဘာလ26ရက်နေ့ကကတိပြုပြောဆိုသားကြောင်းမြန်မာနိုင်ငံခြားရေးဝန်ကြီးဌာနရဲ့ Facebook စာမျက်နှာမှာဖော်ပြထားပါတယ်ရှင်
။နားလောင်ပြောပြသွားတာဖြစ်ပါတယ်အခုမနက်ခင်းအတွက်သတင်းဆောင်မတွေနဲ့သတင်းပေးပို့ချက်တွေကတော့ဒီလောက်ပါပဲမကြခင်မှာအပတ်စဉ်ကဏ္ဍတွေထုတ်လင်းပေးမှာပါ VOA American တန်ရဲ့စနေနေ့မနေ့ဖက်အစီအစဉ်တွေကိုမနေ့ခုနရီတိဆက်လက်ပြီးတော့ထုတ်လင်းနေပါတယ်ခင်ဗျာ
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို၅ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိတိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာတိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့တိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းဒို1925 32နဲ့စနေတနင်္ဂနွေမှာတိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာတိုင်းဒိုမီတာ25 32နဲ့တိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာနံနက်ခင်ဗျာအခုဆိုရင်မြန်မာစံတော်ချိန်မနေ့6နာရီခွဲရှိပါပြီ VOA American အတန်ရဲ့စနေမနေ့ပိုင်းအစီအစဉ်လေးကိုအခုလက်ရှိထုတ်လွှင့်နေစေမီတာလိုင်းနေပြင်လိုင်းလက်မီတာ190 kHz 1509ကပါတိုးချဲ့ပြီးတော့ထုတ်လွှင့်ပေးနေပါတယ်။အခုဒုတိယပိုင်းအစီအစဉ်မှာဆိုရင်ကမ္ဘာသတင်းမီဒီယာတွေကမြန်မာနိုင်ငံအကြောင်းကောင်းထုတ်တင်ပြချက်အင်္ဂလိပ်စာသင်ခန်းစာစာရည်အပြင
်ကျွန်တော်တို့ပတ်ဝန်းကျင်တွေမှာဓာတ်ရုပ်ဆေးဝါးတွေသုံးဆွဲမှုကလည်းများလာတယ်လို့ဒါတွေကိုစနစ်တကျသုံးဆွဲဖို့နောက်စနစ
်ဒါကတော့သိပ္ပံနဲ့ဤပညာအစီအစဉ်မှာနားဆင်ရမှာပါ။ဒါပြင်အမျိုးသမီးခန္ဓာကိုလည်းထုတ်လွှင့်ပေးဖို့မှာဖြစ်ပါတယ်အခုရင်ဆုံးတော့ကမ္ဘာသတင်းမီဒီယာတွေကရေးသားထားတဲ့မြန်မာနိုင်ငံအကြောင်းကိုကောက်နှုတ်တင်ပြပေးပါမယ်။ဒေါ ን ဆဆူဂျီကိုပေးရထားတဲ့နိုင်ငံတကာဂုဏ်သုဆောင်ဆုတွေကိုပေဖြက်ပစ်လိုက်ုံနဲ့ရွေးညာရေးကိစ္စအဖြေထွက်လာမှာမဟုတ်ဘူးလို့လိလာတုံးသက်သူတွေကပြောဆိုတဲ့အကြောင်းကိုဘာမှဖြစ်မလာဘူးဆိုတဲ့ခေါင်းစဉ်နဲ့ဆောင်းမရှင်နေသန်ဝင်းတာကလစ်ရေးသားထားတဲ့ဆောင်းမကို The Globe and Mail Online စာတမ်းမှာဖတ်ရှုရပါတယ်။ရွေးညာမွတ်စလင်တွေအများစုအပါအဝင်လူပေါင်း9သိန်းကျော်ကိုတန်းပြီကနေအကြမ်းဖက်မောင်းထုတ်ခဲ့တဲ့ဖြစ်ရပ်ကိုလူမျိုးတုံးတပ်ဖြတ်မှုလို့ကနေဒါနိုင်ငံကတတ်မှတ်လိုက်ပြီးမြန်မာအစိုးရခေါင်းဆောင်ဒေါ ን ဆန်းစုကြည်ကိုပေးထားတဲ့ဂုဏ်သုဆောင်နိုင်ငံသားစုကိုကနေဒါအောက်လွှတ်တော်ကဂျာတာပရင်းနေမှာတညီတညွတ်ထဲမဲခွဲဆုံးဖြတ်ပြီးတော့ပြန်လည်ရုပ်သိမ်းလိုက်ပါတယ်။ဒါဆိုရင်နိုဘယ်ငြိမ်းချမ်းရေးဆုရှင်ဟာစစ်တပ်ကရိုဟင်ဂျာတွေပေါ်တိုက်ခိုက်နေတာတွေကိုရပ်တန့်သွားအောင်မကြိုးပမ်းခဲ့တဲ့အတွက်နိုင်ငံတကာဘက်ကလှုံ့ဆော်နေတဲ့ဖိအားကိုထပ်တိုးပေးလိုက်တာဖြစ်တယ်လို့ဆိုပါတယ်ဒီလိုလုပ်လိုက်ရင်လည်းမြန်မာနိုင်ငံမှာဘာမှတည့်ရောက်မှုရှိမှာမဟုတ်ဘူးဘာမှဖြစ်လာမှာမဟုတ်ဘူးလို့ရန်ကုန်မြို့မှာနေထိုင်တဲ့မွတ်စလင်ဘာသာဝင်စီးပွားရေးလုပ်ငန်းရှင်တဦးကပြောဆိုကြောင်းရေးသားထားပါတယ်ရွေးညာတွေပေါ်မတော်မတရားဖိနှိပ်ဆက်ဆံခဲ့တဲ့ဖြစ်ရပ်တွေကြောင့်ဒေါ ን ဆန်းစုကြည်ရဲ့ပုံရိပ်ကိုစိုးစိုးရွားရွားထိခိုက်စေခဲ့ပါတယ်တချိန်ကအာဏာရှင်အစိုးရပေါ်ဆန့်ကျင်ခဲ့တဲ့အတွက်သူမပေါ်ချီးမြှင့်ထားတဲ့ဂုံတူးဆောင်စုတွေကိုပြန်ပြီးတော့ရုပ်သိမ်းခဲ့ကြပါတယ်မြန်မာနိုင်ငံအတွင်းမှာစစ်တပ်ကအာဏာရှိနေစေဖြစ်ပါတယ်။အရေးပါတဲ့ဝန်ကြီးဌာနတွေကိုချုပ်ကန့်ထားစေဖြစ်သလိုလွှတ်တော်အတွင်းမှာလည်းလေးပုံတစ်ပုံနေရာယူထားသလိုတရုတ်အစိုးရနဲ့လည်းနှွေးထွေးတဲ့ဆက်ဆံရေးရရှိထားပါတယ်။ဒေါ ን ဆန်းစုကြည်ဟာစစ်တပ်ပေါ်လုံးဝမထိန်ချုပ်နိုင်ပါဘူး။ရခိုင်ပြည်နယ်မြောက်ပိုင်းမှာဖြစ်နေတဲ့ရွေးညာအရေးပေါ်သူမဟာတာဝန်မယူနိုင်ပါဘူး။စစ်တပ်ကသာလုံးဝစိတ်တမ်းကျထိန်ချုပ်ထားတာဖြစ်တယ်လို့မြန်မာနိုင်ငံအကြောင်းအထူးရေးသားနေသူစာရေးဆရာဘတ်တလီတာကပြောပါတယ်။နောက်နိုင်ငံတွေဟာမြန်မာစစ်တပ်ပေါ်ဖိအားပေးလှုပ်ဆောင်နိုင်မှုကလုံးဝမရှိဘူးလို့သူ့ရဲ့မြန်မာနိုင်ငံပေါ်ထားရှိတဲ့တရုတ်ရဲ့မဟာဗျူဟာအကျိုးစီးပွားအကြောင်းလေ့လာရေးသားထားတဲ့စာအုပ်တည်မှာဖော်ပြထားပါတယ်။ဂုံတူးဆောင်နိုင်ငံသားအဖြစ်ကနေပယ်ဖြစ်လိုက်တဲ့အတွက်ဒေါ ን ဆန်းစုကြည်ရဲ့ဂုံတိုက်ခါကိုထိခိုက်စေသလိုသူမရဲ့နိုင်ငံအတွင်းပြုရင်ပြောင်းလဲမှုပြုလုပ်နေတာနဲ့အမျိုးသားပြန်လည်ရင်ကြားစေရေးလုပ်ငန်းစဉ်ပေါ်ထိခိုက်မှုဖြစ်စေပါတယ်လို့ပွင့်လင်းမြန်မာရှေ့ဆောင်အဖွဲ့အမှုဆောင်ညွှန်ကြားရေးမှူးနိုင်ငံရေးအကျဉ်းသားဟောင်းဦးဝေးကျော်ကပြောတယ်လို့ရေးသားထားပါတယ်။ဒေါ်စုဟာလူကြိုက်များထင်ရှားခဲ့တဲ့သူလူတွေချစ်တဲ့သူအများထောက်ခံမှုရှိခဲ့သူဖြစ်တယ်လို့ဟိုတယ်လုပ်ငန်းရှင်ဦးကိုကိုလက်ကပြောပါတယ်။နောက်ဆုံးအချိန်ထိသူမဟာလူတွေရဲ့ပြောစကားကိုနားထောင်ခဲ့သူဖြစ်ပါတယ်။အခုတော့ဘသူပြောတာကိုမှနားမထောင်တော့ဘဲတကူတော့အထူးကြံသမားဖြစ်နေပြီးစသဖြင့်ရေးသားထားပါတယ်။ဆရာဗီတင်ပြကြတာကတော့ရခိုင်ပြည်နယ်အတွင်းမှာတရုတ်နဲ့အိန္ဒိယကိုမျက်မျက်တကဖြစ်အောင်မြန်မာနိုင်ငံကလှုပ်ဆောင်နေတဲ့အကြောင်းဒီ Economic Times မှာဆောင်းပါးရှင် Divergent Right Chowdhury ရေးသားထားတဲ့ဆောင်းပါးဖြစ်ပါတယ်။မြန်မာအစိုးရဟာရခိုင်ပြည်နယ်အတွင်းဖွံ့ဖြိုးမှုအထောက်အကူတွေပေးဖို့အတွက်အိန္ဒိယနိုင်ငံနဲ့သဘောတူညီမှုပြုလုပ်ခဲ့ပြီးရွေးညာလက်နက်ကိုင်တွေနဲ့မြန်မာစစ်တပ်တို့ကြားတိုက်ပွဲတွေဖြစ်ပွားနေတဲ့ဒေသမှာတည်ဆောက်မဲ့မဟာရေကတာစီမံကိန်းကြီးတည်ဆောက်မှုကိုပမာဏချော့ချပေးဖို့တရုတ်နိုင်ငံကိုပြောဆိုထားပါတယ်ဒီဖြစ်ရပ်နှစ်ခုကိုကြည့်မယ်ဆိုရင်မြန်မာနိုင်ငံဟာအိန္ဒိယအင်အားချင်းနှစ်နိုင်ငံကြားမှာညီတူမျှလူဖြစ်အောင်ကြိုးပမ်းဆောင်ရွက်လှောင်ရဲလှုပ်ဆောင်နေတယ်ဆိုတာသိနိုင်တယ်လို့ကြွမ်းကျင်သူတွေကသုံးသပ်ကြပါတယ်အခုလာစမ်းမှာအိန္ဒိယနဲ့ချုပ်ဆိုတဲ့စာချုပ်ဟာဒေသခံလေယာစိုက်ပျိုးသူတွေနဲ့ရခိုင်ပြည်နယ်ကတက္ကသိုလ်အတွက်အကျိုးမြတ်တွေရရှိမှာဖြစ်ပါတယ်အိန္ဒိယနဲ့မြန်မာနိုင်ငံကြားနောက်ထပ်သဘောတူညီမှုကတော့ရခိုင်ပြည်နယ်ဖွံ့ဖြိုးရေးအစီအစဉ်အတွက်9နှစ်အတွင်းဒေါ်လာ25သန်းမှအကူအညီတွေပေးဖို့ဖြစ်ပါတယ်။ပြည်နယ်အတွင်းအိုးမဲ့အိမ်မဲ့ဖြစ်နေသူတွေအတွက်အိမ်ယာတွေဆောက်လုပ်ပေးဖို့ဖြစ်ပါတယ်။နှစ်နိုင်ငံစလုံးဟာရခိုင်ပြည်နယ်ဖွံ့ဖြိုးရေးအတွက် ဖွံ့ဖြိုးရေးစီမံကိန်းတွေကိုပုံမပူပေါင်းလှုပ်ဆောင်နေကြတဲ့စသဖြင့်လည်းရည်တာထားပါတယ်ခင်ဗျာ
။ဆရာရှင်များရှင်မြန်မာနိုင်ငံကလူ့ခွင့်ရေးချိုးဖောက်မှုတွေအတွက်တာဝန်ရှိတဲ့ဆိုတဲ့ဆွဆွဲချက်နဲ့တမတော်ကာကွယ်ရေးဦးစီးချုပ်အပါအဝင်စစ်တပ်တာဝန်ရှိသူတွေကိုစုံစမ်းဖော်ထုတ်ရေးယူဖို့တိုက်တွန်းလှုပ်ဆောင်မှုတွေထပ်ပေါ်လာနေပါတယ်။စစ်တပ်အပေါ်ဖိအားပေးဖို့ကြိုးပမ်းမှုတွေဟာမြန်မာနိုင်ငံဒီမိုကရေစီအသွင်ကူးပြောင်းရေးကြိုးပမ်းမှုတွေအတွက်ဘလောက်ချီတိုးအားတွေဖြစ်လာနိုင်ပါလဲ။ပြန်လဲတင်းရရေးကိုရောထိခိုက်နိုင်ပါသလားဆိုတာတွေကို FUE ရဲ့စနေနေ့ညတိုက်ရိုက်လေလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ FUE ရဲ့ဖုန်းနံပါတ် 1-239-382-999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် FUE ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ချနိုင်တယ်လို့ View ရဲ့ Facebook စာမျက်နှာမှာလည်းတစ်ချက်တည်းကြိုတင်ရေးသားပေးပို့ချနိုင်ပါတယ်။စနေနေ့တိုက်ရိုက်လေလိုက်အစီအစဉ်ကကြိုဆိုပါရစေ
။ဒီနေ့ညထုတ်လိုက်မဲ့တိုက်ရိုက်လေလိုက်အစီအစဉ်မှာပါဝင်ဆွေးနွေးလိုသူတွေဒီည6နာရီမတိုင်ခင် View ကိုအချိန်မီဆက်သွယ်ကြပါလို့ထပ်မံတိုက်တွန်းအပ်ပါတယ်ခင်ဗျာ။အခုတော့မနေ့ကအင်္ဂလိပ်စာသင်ခန်းစာကိုထုတ်လွှင့်ပေးပါမယ်။ American Indian အတုံးနှုံးအင်္ဂလိပ်သင်ခန်းစာတွေကိုဒေါ်လာလတ်တန်းကစီစဉ်တင်ဆက်နေတာဖြစ်ပါတယ
်။ဒီနေ့မနေ့အတွက်တင်ပြပေးမယ့် Idiom အစုံကတော့
Hang around
ဆိုတာပဲဖြစ်ပါတယ်။စာလုံးပေါင်းက HANG Hang ချိတ်ထားတာ A ROUND around ပါဝင်ကြီးအနိတဝိုက်လို့ရည်ညွှန်းပါတယ်။ idiom အသေးပေကတော့တုံးတဲ့အပေါ်မှာမူတည်တာဖြစ်ပါတယ်။ခုပြီးမဲ့ဥပမာမှာတော့ hang around အသေးပေကတနေရရာမှာနေတာကိုဆိုလိုပါတယ်။ George group ပြီးတဲ့ဥပမာကိုနားဆင်ကြည့်ကြရအောင
်။ I don't like to hang around here after dark. My friend hung around just to see what the police were doing and ended up being arrested.
ကျွန်တော်မိုးချုပ်ရင်ဒီနေရာမှာမနေရဲဘူးဗျာ။ကျွန်တော်တငယ်ချင်းကတော့ရဲကဘာလို့များလုပ်မလဲဆိုတာသိကျင်လို့စောင့်ကြည့်နေတယ်လေ။သူကရဲကအဆုံးမတော့ဖမ်းသွားတာပေါ့လို့အတိပဲရပါလေ။ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်
။ I don't like to hang around here after dark. My friend hung around just to see what the police were doing and ended up being arrested.
Hang around ရဲ့နောက်အဓိပ္ပာယ်ကတော့လူတူဦးအုပ်စုတစုနဲ့အတူတွဲတာသွားလာတာကိုဆိုလိုပါလေ George group ပြီးတဲ့ဥမာကိုပိုရှင်းသွားအောင်နားဆင်ကြည့်ကြရအောင
် I hate hanging around with her in the shopping center. It's so boring.
ကျွန်တော်တို့လေသူနဲ့ shopping center ကုန်တိုက်ကြီးမှာအချိန်ဖြုန်းရတာကြိုက်ကိုမကြိုက်ဘူးဗျာ။သိက်ကိုပြင်းစရာကောင်းတာပဲဗျာလို့အဓိပ္ပာယ်ရပါလေဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင
် I hate hanging around with her in the shopping center. It's so boring.
Hang around ရဲ့နောက်အဓိပ္ပာယ်ကတော့တော်ယုံနဲ့မပြောက်နိုင်တာကိုဆိုလိုတာဖြစ်ပါလေအထူးသဖြင့်မပြောက်ဘူးဆိုတော့ဖျားနိုင်ရင်ယောဂဖြစ်ရင်ပေါ့ရှင် George group ပြီးတဲ့ဥမာကိုနားဆင်ကြည့်ကြရအောင
် This rainy seasonDengue fever hung around for a couple months. People, especially children, were very sick.
ဒီနေ့မိုးရာသီတုန်းကသွေးလုံးတုပ်ကွေးကလက်နဲ့ချီကြပြီးဖြစ်ခဲ့တယ်။တော်ရုံနဲ့မပြောင်းနိုင်ဘူး။လူတွေအထူးသဖြင့်ခလေးတွေဖျားနာလိုက်ကြတာဗျာလို့အဓိပ္ပာယ်ရပါတယ်။ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်
။ This rainy season, dengue fever hung around for a couple months.People, especially children, were very sick.
တနေရရမှာနေတယ်လူတူဦးအုပ်စုတစုစုနဲ့ပေါင်းနေတွေ့တယ်တွားတယ်လာတယ်ယောဂါကတော်ရုံနဲ့မပြောင်းနိုင်ဘူးကြားနေတယ်ဆိုရင်ဘယ်လိုပြောမလဲ
Hang around.
ကိုရင်းနှွန်းအသုံးပြုလို့ရပါတယ်အဲ့ဒါကတော့ဒီနေ့မနေ့တွေ့တင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်ဒါကတော့မနေ့ကင်းအင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုထုတ်လွှင့်ပေးခဲ့တာပါအခုတော့အပတ်စဉ်ကဏ္ဍဖြစ်တဲ့အမျိုးသမီးကဏ္ဍကိုနားဆင်ရပါမယ်မြန်မာနိုင်ငံမှာအမျိုးသမီးကိရဲကဗျာဆီယမားတွေအတွက်လူမှုအတိုင်းဝိုင်းမှာထောက်ခံအားပေးမှုနှေးပါနေသေးတဲ့အကြောင်းပန်ဒိုရာလို့ကလောင်မီနဲ့လူသိများတဲ့ကဗျာဆီယမားပြည့်ဦးလန်ကပြောပါတယ် မိဘရဲ့အားပေးမှုကြောင့်ကဗျာဝါသနာပါခဲ့သူမတ်ပြဦးလိုက်အနေနဲ့မြန်မာနိုင်ငံမှာအမျိုးသမီးခင်ဗျားတွေရေးတာကိုအားပေးနေတဲ့အနေနဲ့ကျောင်းကြီးချင်းဆိုတဲ့ကဗျာဆီယာမတွေစုပေါင်းပြီးတော့ရေးသားထားတဲ့ကဗျာစာအုပ်ကိုထုတ်ဝေခဲ့ပြီးမြန်မာအမျိုးသမီးတွေရဲ့ကဗျာနမူနာလက်ရာတွေကိုဖော်ထုတ်ပေးနိုင်ခဲ့ပါတယ်သူရဲ့ကဗျာဆီယာမတအုပ်ဘဝခရီးကြောင်းနဲ့ပတ်သက်လို့အခုတစ်
အမျိုးသမီးကဗျာဆီယမတူဦးအနေနဲ့ပေါ့နော်ဒီနေ့မြန်မာနိုင်ငံမှာအမျိုးသမီးကဗျာဆီယမတွေရဲ့အခန့်ကဏ္ဍကိုဘယ်လိုမြင်ပါလဲရှင
်မြန်မာပြည်မှာဒီထွက်တဲ့ကဗျာစာအုပ်တွေကိုလေ့လာပြီးကြည့်လိုက်တဲ့အခါမှာဟိုအမျိုးသမီးကဗျာဆီယမတွေရေးတဲ့ကဗျာစာအုပ်တွေကနည်းနေတယ်နောက်အမျိုးသမီးကဗျာဆီယမတွေရဲ့အရေးတက်ကလည်းနည်းနေတယ်မြို့သမီးကဗျာဆီယမတွေရေးတဲ့ကဗျာတွေကိုနှုံးဆုံမှုကလည်းနည်းတယ်ဝေဖန်မှုကလည်းနည်းတယ်ပေါ့နော်အဲ့လိုမျိုးဒီမှာမြင်မိတယ်အဲ့ဒါကလည်းဘာတွေကိုကြည့်ပြီးတော့ပြောရလဲဆိုတော့ဥပမာဆိုရင်ကြပြားဆရာ100ကျော်လောက်စုပြီးတော့ထုတ်ထားတဲ့စာအုပ် anthology အဲ့လိုစာအုပ်မျိုးမှာဆိုရင်အမျိုးသမီး100ရောက်လောက်ပဲပါနေတာမျိုးနောက်တစ်ခါတချို့စာအုပ်တွေကြတော့ဒီကြပြားဆရာတွေကစုပြီးတော့အမှတ်တရထုတ်တဲ့စာအုပ်ပေါ့ဆရာပေါင်း30ကျော်40ကျော်အဲ့မှာအမျိုးသမီး100မှမပါတာမျိုးတော့မှတွေ့ရတယ်ဒါပေမဲ့သူတို့ကအမျိုးသားများတိတိထုတ်တဲ့စာအုပ်တော့လည်းရေးမထားကြဘူးအဲ့လိုဆိုတော့ဒါမေ့ကြံခဲ့တာဖြစ်ကောင်းရှင်မယ်ဒါမှမဟုတ်အမျိုးသမီးရေးတဲ့ကြပြားကြီးကအားတိတ်မကောင်းလို့ယူဆမျိုးလည်းဖြစ်ကောင်းဖြစ်မယ်ပါနော်။ဒါတော့ဒီနေရာမှာကွက်လက်တစ်ခုတော့ရှိနေပြီလို့ကျွန်မကထင်လိုက်ပါတယ်။
ဟုတ်ကဲ့။ဟိုမြန်မာနိုင်ငံမှာတကယ်ကြတော့လူဦးရေတဝက်ကအမျိုးသမီးတွေဖြစ်တူတဲ့ကြောင့်အရာရာမှာပေါ့နော်။အမျိုးသမီးတွေအနေနဲ့ရလေဒီခွဲခြားဆက်ဆံခံရတာတွေရလေတွေ့နေရလေဒီ။အခုမပြေဦးလိုက်ပြောပြချက်အရာဆိုရင်ကြပြလောကမှာလည်းအလားတူလူဖြစ်နေတာပေါ့။အဓိကအကြောင်းကဘာတွေလို့သုံးသပ်ပါလိမ့်ရှင
်။အဓိကအကြောင်းကအကြောင်းတွေထဲမှာတစ်ခုကတော့ culture ပေါ့။ကိုယ့်ရဲ့ယဉ်ကျေးမှုအရာပေါ့နော်။ကြပြားဆိုတာမျိုးကတခြားအမှုပညာအမျိုးအစားရဲ့ထဲမှာသူကလည်းအင်မတန်မှဒီစကလုံးကိုအခြေပြုပြီးတော့လွတ်လွတ်လပ်လပ်တွေးခေါ်လွတ်လွတ်လပ်လပ်ရေးသားရတဲ့ကိစ္စမျိုးတွေပေါ့ကျမတို့ရဲ့ရင်ကျဲမှုမှာကတချို့အကန့်အသတ်အတားအဆီးလေးတွေရှိနေတယ်ရဲရဲတွေးရဲရဲရေးဖို့ဆိုတဲ့ဟာမျိုးမှာအကန့်အသတ်ကလေးရှိနေတယ်နောက်ဘဟုတုတအနေနဲ့ပေါ့ရိုးရာပုံစံအားဖြင့်ရတော့အမျိုးသမီးတွေကဒီကိုယ့်ရဲ့အိမ်မှုကိစ္စဆိုဒီအမျိုးသမီးရေးရာကိစ္စတောင်းမှလည်းနှလုံးသားရေးရာဒီလိုမျိုးတွေကိုပို့ပြီးတော့ဦးစားပေးပြီးတော့စီးပွားရေးတို့လူမှုရေးတို့ဒါတွေမှာပါဝင်မှုကနည်းပါးနေတယ်လို့ယူဆရတယ်ပေါ့နော်အဲ့လိုဆိုတော့သူတို့ရဲ့ရေးသားတဲ့ဒီကြပြားတွေမှာဆိုရင်လည်းဒီလိုအကြောင်းအရာမျိုးတွေကိုထင်ရတာမျိုးကနည်းနေမယ်ဆိုရင်အများစုဖြစ်တဲ့ကြပြားစရာတွေခြားထဲမှာဟိုစိတ်ဝင်စားမှုမရှိဘူးဒါမှမဟုတ်အစကတည်းကအမျိုးသမီးဆိုရင်တော့ဒီလိုပဲရေးမှာပဲကွာဆိုပြီးတော့ဟိုသူတို့ကပြေပြအာယုံမဆိုင်ကြဘူးပေါ့လက်တွေ့မှာတော့အခုအမျိုးသမီးတွေကတဖြည်းဖြည်းနဲ့ဒီအမျိုးသားတွေလိုပဲတခြားနယ်ပယ်တွေမှာနောက်နောက်ဝေဖန်တွေးခေါ်တဲ့နေရာတွေမှာရေးလာကြတယ်ဒါပေမဲ့ဒါကိုဟိုအလေးထားပြီးတော့စိတ်ဝင်စားခံမှုတော့လိုနေသေးတယ်လို့ကျွန်မကထင်ပါတယ်ဒါကြောင့်မို့လဲအခုလိုမျိုးဒီမဂ္ဂဇင်းတွေမှာဖြစ်ဖြစ်စာအုပ်တွေမှာဖြစ်ဖြစ်အမျိုးသမီးကြပြားတွေတွေ့မြင်မှာဟုတ်ကနည်းနေပါသေးတယ်အဲ
့တော့အမျိုးသမီးကြပြားဆီယမတွေဟိုထောက်ခံအားပေးတာပေါ့နော်နေနေသေးတယ်ဆိုတော့ကြပြားဆီယမတူအနေနဲ့ပေါ့နော်ဘယ်လိုလှူဆောင်ပေးသေးတယ်လို့ထင်ပါလဲ
။သမားတို့ကဒီစာပေအတိုင်းဝိုင်းနေနေပေါ့။စာပေအတိုင်းဝိုင်းမှာမှဒီကြပြာအတိုင်းဝိုင်းပေါ့။ဒီလိုမျိုးမင်းတို့ရေးတဲ့ဥစ္စာကထူးချွန်ထူးခြားလာရင်တော့ဖော်ပြခင်းခံမှာပဲ။ဆိုရက်အနေထားစာဤထက်နည်းနည်းလေးပို့ပြီးတော့အသိအမှတ်ပြုမှု။ဒါမှမဟုတ်ရင်ရှာဖွေပေါ့။အမျိုးသမီးကြပြာဆရာမတွေဟာရှိလားရှိလားဘယ်လိုကြပြာမျိုးတွေရှိတယ်လဲ။ဟုတ်ပြီဒါကိုသေချာလိုက်ပြီးတော့ရှာဖွေမယ်။ဒီမဂ္ဂဇင်းတွေထဲမှာပို့ပြီးတော့အများရေးလောင်အားပေးမယ်ပေါ့။ဆိုပြီးအဲ့လိုစွမ်းအမြင့်ပေးတဲ့အပိုင်းတွေလိုလိမ့်မယ်လို့ကျွန်မထင်တယ်။နောက်တစ်ခုကကြပြာနဲ့ပတ်သက်လို့ workshop တွေဆွေးနွေးပွဲတွေနိုင်ငံတကာကြပြာတွေကိုဘာသာပြန်တဲ့စာပြီးဖတ်ရှုတဲ့ဝေဖန်တဲ့ဒီလိုမျိုးတွေမှလည်းမျိုးသမီးတွေရဲ့ပါဝင်မှုကနည်းနေသေးတယ်။ဟိုမြန်မာနိုင်ငံမှာဒီ culture အရာပေါ့နော်မျိုးသမီးတွေနဲ့မျိုးသားတွေနဲ့အတူတူတန်းတူဒီမောင်သားမီးတွားရလာရဆွေးနွေးရတာမျိုးတွေလဲမှာကမျိုးသမီးတွေပါဝင်လာအောင်အဆိုင်ပြီးတော့ဒါကြပြာတိုင်းဝိုင်းနေနဲ့လုပ်ရမယ်လို့ထင်တယ်ပေါ့နော်။နောက်တစ်ခါမျိုးသမီးတွေကိုယ်တိုင်ကလည်းကိုကိုကလည်းအားဆိုင်ဖို့ပို့ပြီးတော့လုံပဲပေါ့မျိုးသမီးဒီရေးလေးရေးထားရှိတဲ့အကြောင်းရရဲ့ထဲမှာနေမကပို့ပြီးတော့ချိုးဖောက်ပြီးတော့ဒီလိုမျိုးရေးလိုက်လာအောင်ဒါအချင်းချင်းလည်းပို့ပြီးတော့စီစီလုံးလုံးနဲ့ပေါ့နော်အားထုတ်ရမယ်လို့ကျွန်မထင်ပါတယ
်အခုလိုမျိုးပေါ့နော်ကြပြာရေးသားမှုကိုအားပေးမှုနေနေတဲ့မြန်မာနိုင်ငံမှာပြည်ထောင်စုကကြပြာဆရာမတူဦးဖြစ်လာတယ်ဆိုတော့ကြပြာဆရာမတူဦးအနေနဲ့ရှောက်လှမ်းခဲ့ရတဲ့ခီးလေးနေနဲ့ပြန်ပြောပြပေးပါလားရှင
်ကျွန်မဒီကြပြာကိုအဓိကစိတ်ဝင်စားတဲ့အကြောင်းကနံပါတ်1ကတော့ကျွန်မရဲ့မိဘတွေအကြောင်းပါပဲကျွန်မအဖေကိုယ်တိုင်ကလည်းကြပြာဆရာတယောက်ပါသူတက္ကသိုလ်မှာရေးတယ်မြန်မာစာနဲ့ပြီးတော့ကျောင်းပေးတယ်ဆိုတော့ကျွန်မငယ်ငယ်ကလေးတွေကသူကကြပြာဆောင်နဲ့မိတ်ဆက်ပေးတယ်မိဘတွေကအားပေးတယ်နောက်ကြတော့ကျွန်မဟိုတက္ကသိုလ်ရောက်တဲ့အခါမှာကျွန်မတက္ကသိုလ်မဂ္ဂဇင်းတွေမှာကြပြာရေးတယ်ဝတ္ထုတွေပါလေရေးပါတယ်အဲ့လိုပြီးသွားပြီးဒီစင်ကာပူမှာကျွန်မကျောင်းဆက်တက်ဖို့သွားတယ်အဲ့ဒီအချိန်မှာစာပေနဲ့ဆက်ပြတ်သွားတယ်ပြီးတော့မှ2002ဦးပိုင်းလောက်မှာကျွန်မဘလော့ဂါပန်ဒိုရာဆိုပြီးတော့ဘလော့ထဲမှာကြပြာအပါဝင်တခြားစာပေလေးရေးပြီးတော့တင်ခဲ့တယ်ပေါ့နော်အဲ့ဒီမှာမှကျွန်မငငယ်လေးတွေရအင်မတန်ဝါဒနာပယ်ခဲ့တဲ့ကြပြာကိုပို့ပြီးအားဆိုင်ခွန်ဆိုင်ရေးပြစ်တယ်အခုလက်တလောအနေနဲ့နောက်ဆုံးအဓိကအားပေးခဲ့တဲ့အချက်တစ်ခုကတော့ Bones with Crow ဆိုတဲ့ the anthology of 15 contemporary Burmese poets. အဲ့ဒီစာအုပ်ကိုဘာသာပြန်ပြီးတော့အက်ဒစ်လုပ်ခဲ့သူကတော့မြန်မာကဗျာဆရာကိုကိုတက်နဲ့ဗြိတိသျှကဗျာဆရာဂျိမ်းစ်ဖန်ဆိုတာအဲ့ဒီမှာကျွန်မတို့ဒီထက်ပိုပြီးတော့ကဗျာမှာပိုပြီးနည်းနည်းချိုက်ချိုက်ထဲထဲဝင်လို့ပို့အတွက်ပို့ပြီးတော့တွန်းအားပေးသွားတယ်အဲ့ဒါကတော့ကျွန်မတို့ကဗျာဆရာမဆိုပြီးတော့ဖြစ်လာနိုင်မှုအတွက်အကြီးမားဆုံးတွန်းအားပေးတဲ့အရာတွေပါမပြေဦးနိုင်ပြောတဲ့
Eri kebiasaan itu, yo biasa yang nasi.
Eh, sah umat cuma ye kebiasaan ngabuk pada sen.
Kangsung mana?
Okay, ngabuk pada sen. Cuma terlalu dia, wah, letih mah kebiasaan dia, apa malah sah kebiasaan dia terlalu sih.
Oh, sih.
Okay.
Nampak leh depan lapor, no? Ini ni kangsa je, perlu sih lepor, no?
Eh, letih mah luja niara kebiasaan buka, lubi niara mungkin tempat sensor kebiasaan, no? Lubi ni ha, jadi yang ni luja lele tua la de, mah ada tangsi ku, kagak pada de. โชว์จานมีอยู่ดีกูอยู่ได้มองตัวเองละไอ้กบยาตอนนั้นเราเชื่อจังหวะโปรสปอร์ตที่ปุ่นนั่นอยู่ในยี่ท่าก็ไอ้มาส่วนนี้จังหวะกบยาเรามาเงินกู้ในมือจงไปนั่งงานกับมาพิจารณาจะเอาอย่างไรกูจังหวะกบยาจะพูดถึงมาสู้วิทย์ท่าแต่จังหวะแต่งงานยังได้ยาตัวนี้ได้จ้าวมาในงานมาดีกบยาเสียมาดีมีเรื่องเหี้ยวบีบบุบเนาะบุบบีรอทัวร์ละบุบบีเลสวันเปียหนึ่งบุบอาบีเท่าขมูอ่ะ เนี่ยนี่ดีเลยสุดรอไปรู้จักบีจมาเลยเช่นแต่มาอุ้งว่าดีกบยาเสียมาบ่มีตัวมีเวนี่นะกบยาล็อกมาเยอะตัวเนี่ยเลยสุดละก็มีมาในงานตะคุเรอเลยมาหูเดี๋ยวสาวแต่เช้าเนี่ยมาเลยพิจารณาเลยเอาไปแล้วเมื่อเยอะตัวเองสัญญาจะเปลี่ยนเนาะแต่เช้าในงานนี่มาก็ซาเป็นโนเวสุยาเลยเทมาอันนี้ตัวมีกบยาเสียเลยไปแล้วทุกคนดีปุ่นเลยจะสู้กบยาเนี่ยพัฒน์ตัวแล้วสู้เองมาเลยมีตัวมีกบยาไปเยอะตัวอื่นเนี่ยเลยเยอะตัวเองมาสิเนี่
ဆိုနိုင်ပေမဲ့လက်တွေ့အဖြစ်ဒီစာအုပ်တွေထဲမှာဒေတာညှင်းဆိုကိုးကားနေကြတဲ့ဥစ္စာကိုမတွေ့ရတဲ့အတွက်ကြောင့်ကျွန်မတို့ဒီနေရာမှာပို့ပြီးတော့အားပေးဖို့လိုတယ်လို့ကျွန်မကမြင်မိပါတယ်။ပထမဦးဆုံးကတော့ဒီကဗျာအတိုင်းဝိုင်းကိုယ်တိုင်နဲ့ပေါ့လက်ရှိဒီကဗျာနယ်ပယ်ထဲမှာရေးသားနေကြတဲ့ဆရာတွေရဲ့ဒီဆွေးနွေးမှုတွေမှာနိုင်ငံတကာစာပေတွေလေးလာဖတ်ရှုဟိုဝေဖန်ဆန်းစစ်ဒီလိုနေရာမျိုးတွေမှာပါအမျိုးသမီးတွေပါဝင်လာအောင်လို့ပို့ပြီးတော့စီတီရဲ့ရောက်နဲ့ဆွဲခေါ်ပေးရမယ်။နောက်အမျိုးသမီးတွေကိုယ်တိုင်ကလည်းဒီလိုမျိုးမှာစိတ်ပါလက်ပါနဲ့အချိန်ပေးပြီးတော့ပါဝင်ဆွေးနွေးလာနိုင်အောင်ပေါ့နော်။ဒီကဗျာကိစ္စကိုဟိုအလေးထားပြီးတော့လုပ်ဆောင်နိုင်အောင်အတွက်ဒီမှာတို့တွန်းအားပေးဖို့အများကြီးလိုပဲထင်ပါတယ်
။မြန်မာနိုင်ငံမှာတော့ကဗျာဆီယမ်မာတွေပေါ်ထောက်ခံအားပေးမှုဟာနေတာကြည့်ရတယ်။ဒါပေမဲ့လို့လေစာရေးဆီယမ်မာတွေမှာပေါ့နော်။ဒီလူကြိုက်များတဲ့စာရေးဆရာမတွေအတော်များများရှိတာကိုလည်းတွေ့ရတယ်လေ
ဟုတ်ကဲ့
ဆိုပေကကြတော့ထောက်ခံအပြစ်မှုရဖို့အတွက်မပ်ပြေးဆိုင်ဥရုအနေနဲ့ပေါ့နော်တရှိကဗျာဆရာမတွေကိုစူးစီးလှုပ်ဆောင်တဲ့ကြိုးပမ်းချက်တွေပါရောရှိပါလားရှင
်ကျွန်မကျုံးညီချင်းမြန်မာမျိုးသမီးကဗျာများစူးစီးမှုဆိုပြီးတော့ဆရာမ35ရောက်ကိုစုပြီးတော့ကဗျာစာအုပ်လေးတုပ်ထုတ်ခဲ့ပါတယ်နှစ်ကာလများစာပြေလိုက်ကနေဖြန့်ချိခဲ့ပေါ့ဆိုတော့ဒီစာအုပ်ကိုထုတ်လိုက်ခြင်းအပြင်အဓိကရည်ရွယ်ချက်ကတော့မြန်မာပြည်မှာကဗျာဆရာမတွေရှိတယ်သူတို့တွေရင်းနေကြတဲ့ကဗျာတွေကတော့ဒီလိုကဗျာမျိုးတွေပါပဲဒါကိုအရှိ့ကိုအရှိ့အတိုင်းပေါ့ထင်ခတ်ပြီးခြားပြခြင်းနဲ့ရည်ရွယ်ချက်နဲ့ဒီစာအုပ်ကိုတစုတစည်းထုတ်လိုက်တာဖြစ်ပါတယ်အဲ့ဒီနောက်ပိုင်းမှာမျိုးသမီးကြီးပဲတည်တဲ့နောက်ထပ်ဆက်ပြီးတော့ဟိုထုတ်ဖို့ရလို့လည်း necessary လို့မဟုတ်ဘူးဒါပေမဲ့တခြားမျိုးသမီးမျိုးသားစုပေါင်းပြီးထုတ်လာကြတဲ့စာအုပ်တွေမှာလည်းမျိုးသမီးတွေပုံမှန်များပါဝင်နေအောင်ဒါမဟုတ်ရင်လည်းဒီမျိုးသမီးကဗျာဆရာမတွေကနေသူတို့ကိုယ်ရံရဲ့ကဗျာပေါင်းချုပ်ပေါ့လုံးချင်းဒီလိုစာအုပ်မျိုးတွေထုတ်လာနိုင်ဖို့နောက်မကတဲ့နေမှာပို့ပြီးရေးလာနိုင်ဖို့ဒါရဲ့အတွက်တနည်းတစ်ပုံပုံနဲ့ပေါ့နော်အထောက်ကူပြုရဆင်းတော့လည်းကျွန်တော်ကပို့ပြီးတော့ဝန်သားအောင်ပါ You can bend but never break me cause it only
serves to make me more determined to achieve ဒေါ်လာလတန်အပတ်စဉ်စီစဉ်တင်ဆက်နေတဲ့အမျိုးသမီးကဏ္ဍကိုနားဆင်ကြရတာဖြစ်ပါတယ်အခုတော့သိပ္ပံနဲ့နည်းပညာအပတ်စဉ်အစီအစဉ်ကိုထုတ်လင့်ပေးပါရမယ်ဒေါခင်မျိုးသက်စီစဉ်တင်ဆက်ထားတာဖြစ်ပါတယ်ခင်ဗျာ
နေရာကောက်ပေးသည့်နှံတွေစိုက်ပျိုးထုတ်လို့ရမှာအထွက်ကောင်းဖို့အတွက်ဓာတ်မြေဩဇာနဲ့ပိုးသက်ဆေးတွေကိုမြန်မာတောင်ကြီးလယ်သမားအတော်များများတုံ့နေကြပါတယ်တဘာဝမဟုတ်တဲ့ဓာတုဆေးဝါးတွေတုံးဆွဲရမှာသတိကြီးကြီးထားဖို့လိုတဲ့အကြောင်းမြန်မာနိုင်ငံဆန်စပါတင်ကဒေါက်တာမျိုးအောင်ကျော်ကပြောပြပေးပါပ
ါဟိုလေယာထက်ကုန်ပြီးနိုင်နေခင်းမီးရွက်တည်းကဘယ်ဟာမဆိုးပေါ့နော်ကျွန်တော်ထုတ်လုပ်လာပြီဆိုရင်ကျွန်တော်တို့တတိထားမှာဒီစားပတ်ကုန်ရဲ့ BN ရဲ့ကင်းရှင်ရဲ့အရာရောနောက်ကျန်းမာရေးနဲ့ညီညွတ်ဖို့အရင်ရည်ကြီးလာတယ်ခင်ဗျာအကြောင်းလဲဆိုတော့ကျွန်တော်ပတ်ဝန်းကျင်မှာဓာတ်ဆေးဝါးတွေသုံးဆွဲမှုကလည်းများလာတယ်လို့ ဒါရီကိုစနစ်တကျအသုံးဆွဲဖို့နောက်စနစ်တကျဂိုင်တွယ်ဖို့မိမိရဲ့ဒီလေယာဉ်နဲ့ဇိုက်ပြူးမှာစနစ်တကျတုံးဆွဲဖို့ကအများကြီးအရေးကြီးလာတယ်အရေးကြီးတယ်ဆိုတာဘာလဲဆိုတော့တုံးဆွဲနေတဲ့လူတွေအချိန်မကဘူးစားသုံးတဲ့လူတွေအတွက်လည်းအနေကင်းဖို့အရေးကြီးတာပေါ့နော်အဲကြောင့်မလို့ကျွန်တော်တို့ဒီဟာတွေကိုတုံးဆွဲတဲ့အခါသူ့အချိန်စမှန်ဆန်ဖို့နောက်ပြီးရနေကင်းရှင်းဖို့နောက်ပြန်တဲ့ ရှိတဲ့ဒီအန်နဲ့ကင်းတဲ့ဒုက္ခလာလေးတွေရှိပါတယ်အဲ့ဒါမျိုးတွေကျော်လွန်ပြီးမှသာလဲဒါသာတုံးမဲ့လူတွေရှိရောက်ဖို့ကာလာလေးတွေအတွက်အရင်ကြီးကြီးတယ်ခင်ဗျအဲအဓိကတော့ကျွန်တော်တို့ဘူတစီမူတစီပေါင်းတစီပေါ့နော်ဒါရီယာတန်စီလွန်ပြီးဆိုသလိုစနစ်တကျသုံးစွဲရင်ဒီပြီးနံတွေကိုဖျက်မဲ့ဘူးလို့နောက်ပြီးတော့ဘူးလို့ပေါင်းလို့ပြဿနာတွေကိုကင်းစင်အောင်လုပ်နိုင်ပြီနဲ့တစ်ဖက်ကလည်းဒီအသုံးဆွဲတဲ့ကမှမမှန်မကန်တဲ့အခါကျတော့သုံးတဲ့လူတွေရောစားတော့တဲ့လူတွေရောမှလည်းစအငယ်ရှိရပါတော့
။လတိထားမယ့်အချက်လေးတွေပြောပြပေးပါဆရာ
။ဟုတ်ကဲ့။ဥပမာအပြင်ကျွန်တော်တခါတော့ဗာပြီးဘူးလဲဆိုတော့အဲလေကွင်းပြီးမှလေသမားကြီးတအုပ်စုဒီပလဲမြေရောကြတဲ့မှာဖျူရာရန်ဆိုတဲ့ပူတက်စီပါနော်။အဲပူတက်စီအမှုန်နေနဲ့ရောနေတာ။အဲလေသမားကြီးအားလုံးကလည်းကြောက်မှလက်ဤတည်းမရှိဘူး။ဒီတိုင်းလက်ကပြောင်းတဲ့ဘာမှမခံထားတဲ့လက်ကြီးနဲ့တခါနေဖတ်ပြီးတော့ရောနေတာပေါ့နော်ပြီးလို့ရှိရင်သူကကွင်းထဲကိုပြတ်မယ်ပေါ့အဲ့ခါကျတော့ညင်းရတော့တော်စိတ်မချမ်းသာဘူးအဲကြောင့်လို့ဆိုတော့ဒီဖျူရာဒန်ကြီးကတဖြည်းဖြည်းအသားထဲကနေစိတ်ဝင်ပြီးလို့ရှိရင်ခန္ဓာကိုယ်ထဲမှာဒီအစိတ်တောက်ကြီးကတဖြည်းဖြည်းဆွေးနေနောက်ဆုံးတော့လူကိုဒုက္ခပေးမှာနောက်တစ်ခုကချက်ချင်းလဲသူကပါလဲဆိုတော့ဒီအငွေ့တွေထွက်တဲ့ခါကျအဲ့အငွေ့ရှူနေတဲ့ဒါလူရဲ့ချက်ချင်းကိုမူးမိသွားတာမျိုးတကီဘူးအစိတ်တင်တာမျိုးရှိရလေအကြမ်းမလို့ဒီဟာတွေကလက်လွတ်စွဲကင်ကွယ်လို့ကိုမရဘူးဒါတွေအတွက်ကိုဒီဒီချာချာပညာပီးဖို့ကိစ္စရဲ့အရင်ကြီးကြီးတာလေ
။တမ်းမြေဩဇာရင်မှာစီရဒန်လိုထိရောက်တဲ့ပိုးသက်ဆေးတွေကိုပါရောပြီးအပင်တွေအောင်မြင်ဖြစ်ထွန်းအောင်ထည့်သွင်းသုံးဆွဲလို့ရှိပါတယ်။ဒါကြောင့်ကိုသုံးတဲ့တမ်းမြေဩဇာမှာဘလို့ပိုးသက်ဆေးရာခိုင်နှုန်းဘလောက်ပါနေတယ်အန်ရယ်ကိုဘလို့ကာကွယ်ရမယ်ဆိုတာတွေကိုသိထားဖို့လိုပါတယ်
။စီရဒန်ကတော့သူကအမှုန်ပဲခင်ဗျ။သူကခရစ်စတန်လေးတွေပေါ့နော်။ဒီအိုက်ကောင်ကတော်အစ်စ်ကင်းတယ်ကင်းတယ်ဆိုတာသူကဟိုပင်လုံးမြအာနိတင်လည်းရှိတယ်အတူတူသဖြင့်ကျွန်တော်တို့ဒီစဘာဆိုလို့ရှိရင်လည်းအပင်ငယ်ဘဝမှာဒီကျက်ပိုးတွေဒါပြက်လိုက်တာနဲ့ဒီအပင်လေးကသူကမကြီးနိုင်မဲနဲ့ထွက်လာတဲ့ကွာတခါလဲပြက်စီးရတာဆိုတော့လေအဲ့မှာအဲ့ပိုးတွေတန်းကိုခံနိုင်ဖို့အတွက်ကိုလေကွင်းထဲမှာကိုကိုတက်ဖြေထဲလာဒီကျွန်တော်တို့ဒီပလဲနဲ့ရောတဲ့ကိစ္စကြတော့သူကချစ်ပူးလို့ပါလို့အတွက်အဲ့ဒီကင်းနေတဲ့ခါကျတော့သူကပက်ပလိုက်တဲ့ခါကျတော့ဒီတမန်းညီတွေကတဆင့်အပင်ကဆုတ်သွားပြီးတော့အပင်ထဲမှာပြန်ရင်လာပြီးတော့တွယ်ခဲ့တဲ့ဥကပေါက်လာတဲ့သားလုံးတွေနဲ့အဲ့အရွက်စားရတယ်ပြီးတည်သွားတယ်။ပြီးသွားရဆိုဒီလောက်အစီပြင်းနေကောမြေကြီးတွေရောက်သွားပြီဆိုလို့ရှိရင်အဲ့မြေဓူထဲမှာရှိတဲ့ဟိုတီကောင်တွေရောဗက်တီးရီးယားရောအဲ့ပိုးတွေအကုန်လုံးတည်တာ။ငါးတွေလည်းတည်တယ်။ချီးတမရကောင်အကုန်မခံနိုင်ဘူးတော့မွေဆိုလည်းတည်တာပဲ။အဲ့တော့ဟိုဘယ်လိုအောင်လဲတော့တော်ဝင်ကြီးတစ်ခုလုံးကဒီပိုးသက်ဆေးကြောင့်အကုန်လုံး pollution တွေဖြစ်ပြီးတော့ညဉ့်ညမ်းကုန်တာပေါ့နော်အဲ့ခါကျတော့ဒီမြေဓူရောရေဓူရောအကုန်လုံးဒီပိုးသက်ဆေးတွေရဲ့အဆိပ်တွေဖြိနေတဲ့ခါကျတော့ဘာဖြစ်ဖြစ်ကျွန်တော်တို့လူဆိုတဲ့ဒါအဲ့ကွင်းထဲမှာဖြတ်သွားနေရင်ခြေောက်တရားတစ်ဖက်ဒါရီစိတ်ဝင်နိုင်တယ်အည်ပြားဆိုတာမျိုးကမလုံနိုင်ဘူးအနည်းနဲ့များတော့စိတ်နာပဲတဖြည်းဖြည်းတဖြည်းခန္ဓာကိုယ်မှာစုလိုက် accumulation effect နဲ့ရင်လူကတဖြည်းဖြည်းဒီအဆိပ်တိတ်နဲ့ယောဂါတွေဖြစ်လာတာပေါ့နော်အကြောင်းလို့ဒီဖြူရတဲ့ကျွန်တော်အနေနဲ့ဖြစ်နိုင်တယ်အတတ်နိုင်လို့မတုံးတာတော့ပူကောင်းပါလေခင်ဗျ။ဟု
တ်ကဲ့ဒီပလဲတက်မြေဩဇာအစိုးရထုတ်တာနော်ဆရာ
။မြေဩဇာကအစိုးရလည်းထုတ်ပါတယ်။နောက်တရုတ်ပြည်ဘက်ကလည်းအများကြီးဝင်ပါတယ
်။ဘလို့နာမည်နဲ့ဝင်လဲဆရာတရုတ်ပြည်က
။အဲတရုတ်ပြည်ဘက်ကတော့ကျွန်တော်တို့ဟိုပါပေါ့နော်တရုတ်စာတွေနဲ့ကျွန်တော်ရွှေတောင်တို့ပန်းဘူးအဲ့လိုမျိုးတွေပေါ့။တစိမျိုးမျိုးနဲ့ဝင်တယ်အိုးရှင်းပြောရင်တော့ကျွန်တော်တို့မြန်မာနိုင်ငံရဲ့ဒီမြေဩဇာဥပဒေအရဆိုရင်တော့ဘယ်မြေဩဇာမစုဒီမြန်မာလူပါမယ်ဆိုပြီးတော့တခါညွှန်ကြားထားတယ်ရှိပေမဲ့တရုတ်ပြည်ဝင်မြန်မာမြေဩဇာမှာတော့ပမာလူပါမှမပေါ့တရုတ်စာနဲ့အင်္ဂလိပ်စာလုံးတွေအင်္ဂလိပ်စာလုံးဆိုတာလည်းဒီကကနန်းနေရာတော့အင်္ဂလိပ်ကနန်းပေါ့နော်ဒီတရုတ်စာတွေပဲပါတယ်အေးချာညွှန်ကြားထားတာဟိုမှာပေါ့ကျွန်တော်တို့ဒီပလဲဆိုလို့ရှိရင်သူ့ရဲ့မတန့်စင်တဲ့ရာခိုင်နှုန်းလေးရှိရပါယူရဲ့ percentage ဆိုတာအဲ့ဒါဒီဘလောက်ယာကင်လုံးပါတယ်လဲဆိုတာကိုပေါ်ပြမတာဘူးတကယ်တမ်းတော့အဲ့ဒါ urate percentage ကကျွန်တော်ပုံမှန်ဆိုလို့ရင်ဖြစ်တင်ဖြစ်တိုက်တာတော့ less than 2% ပေါ့နော် 2% အောက်မှာပဲရှိရမယ် ဒါပေမဲ့အဲ့ရနေတွင်းတဲ့မျိုးစာရိမှန်မညဘလောက်ရခိုင်နှုန်းဆိုရည်ဒီအစိတ်တောက်ရခိုင်နှုန်းဘလောက်ပါတယ်လဲဆိုတာကိုမပေါ်ပြထားဘူးဒါကြီးကတော့မဖြစ်သိမ်းလို့ကျွန်တော်တို့မြင်ပါတယ်ဒီအိတ်ဒီမှာအစိတ်တောက်ရခိုင်နှုန်းဘလောက်ပါတယ်ဆိုတာကိုပေါ်ပြမထားတဲ့ဟုတ်ကဲ့ဒါမျိုးဥစားတွေဘာလို့မတုံးသိဘူးပေါ့နော်အမမတော့အဲ့လိုပေါ်ပြမထားတာမျိုးကိုတက်ဆိုင်ရာဌာနတွေအနေန ที่เราทำมาเมื่อกี้ดีอารีย์นี่ทั่วแล้วเนี่ยใส่ยูวีทั่วกรุงเลยจันโอซามิเฮนดี้เวดิซามิสก็ที่เอ็มตันเซนบูจังจันโอขานาคุริมาลาวิตเตียวไนเนี่ยอันเยียร์ยาสีเนี่ยมาตะขานาขานเนี่ยบุกมาจันโอนี่ดูว่าซาโตเนียเลยขาจาโรที่อันนี้เป็นยังจันโอดูเรื่องมาจันมีวิวโตโยกาเลยมีไนเนี่ยโยกาเลยโปลาเลยป่าวไม่มีเงาจันโอซาเป็นยังไงกูมึงเสียมาพิบูเซ่ขันซ่าจันยูรุมาจันโอพิลาละบ่เนาะเอ้ออะไรอีกบ้าง
แต่สัญญาฐานะรีนี่เนี่ยแหละอัตตะနိုင်ลงหมดดีโลกิสสารีหมดมาแค่ไหนเนาะทีนี้ยาวๆกระชู่ส่วนน่ะตรีเปตรีเปยังไม่ไล่နိုင်จริงๆท่านน่ะเลิกแต่ทีกูบดุเนี่ยน่ะมาไม่ทีเป็นน่ะอี้อยู่แต่ทีกูคิดเป็นเนี่ยลูกจ๋าเนี่ยมาเลยเอาแต่မျိုးအောင်ချုံရဲ့ပြောကြားခြင်းလည်းပဲဒီသတင်းသက်အတွက်တိတ်ပံနဲ့နှီးပညာဌာနကိုဒီမှာပဲကျန်းလာလိုက်ပါရစေနောက်တစ်ပတ်မှာပြန်ပြီးဆုံးပါ
ဒါတော့ဒုခမျိုးတက်စီစဉ်တင်ဆက်တဲ့သိပ္ပံနဲ့နှီးပညာကဏ္ဍကိုနားဆင်ကြကြတာဖြစ်ပါတယ်အခုမနေ့ဖက်လက်ရှိထုတ်လွှင့်ပေးနေတဲ့ VOA ရဲ့တနအိစာစီစဉ်ကိုမနေ့ရှင်းလာရက်နေ့9:00ထိလိုင်းတူမီတာ16စက်6နဲ့24လေးတို့ကနေပြန်ပြီးတော့ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ဗျာ VOA
ကျွန်တော်တို့အခုသတင်းကြေညာနေတဲ့အချိန်မှာမြန်မာနိုင်ငံအစိုးရရဲ့အတိုင်းအမြန်ရုံးဝန်ကြီးဌာနဝန်ပြည်တော်စုဝန်ကြီးဦးကျော်တင်းဆွေဟာ83ကြိမ်မြောက်ကုလသမဂ္ဂထွေထွေညီလာခံမှာလက်ရှိအချိန်ထိမြန်မာနိုင်ငံနဲ့ဆိုင်တဲ့မင်ကွန်းပြောကြားနေလို့ရှိပါတယ်ဦးကျော်တင်းဆွေပြောသွားတဲ့အထက်ကတချို့ကိုပြန်ပြီးတော့ကောင်းတော့ဖော်ပြရမယ်ဆိုရင်မြန်မာနိုင်ငံကတိုင်းဒေသလူမျိုးစုပြည်ပက ကိုပြောသွားပါတယ်အဲ့ဒီအထဲမှာဒီအာဆာအဖွဲ့ကတိုက်ခတ်မှုကိုလည်းထောက်ပြပြောဆိုသွားပါတယ်နောက်ပဲပြောသွားတဲ့အထဲမှာတော့ဒီဘင်္ဂလားဒေ့ရှ်ဘက်ကိုရောက်နေတဲ့ဒုက္ခသည်တွေကမြန်မာနိုင်ငံကိုပြန်လာတဲ့သူတွေရှိတယ်လို့ဝန်ကြီးဦးကျော်တေးဆွေကပြောပါတယ်ဒါပေမဲ့ဘင်္ဂလားဒေ့ရှ်နဲ့မြန်မာနိုင်ငံကြားနှစ်နိုင်ငံသဘောတူညီချက်အရစီးပစ်ပြီးတော့ပြန်လာတဲ့လူတော့မရှိသေးဘူးလို့ပြောပါတယ်ရခိုင်ရေးဖြစ်ရှင်းတဲ့နေရာမှာကုလသမဂ္ဂရဲ့အခမ်းကဏ္ဍကအရေးကြီးတာကိုအတိအမှန်ပြုတယ်လို့လည်းပြောသွားပါတယ်။ဒါပေမဲ့လူခွေရေးကောင်စီအစီအစဉ်ကစားပေါ်မှာမြန်မာအစိုးရအနေနဲ့အထူးစိုးရိမ်နေရှိကြောင်းဦးကျော်တင်းစွေကထပ်ပြောသွားပါတယ်။နောက် ICC ကိစ္စနဲ့ပတ်သက်လို့လည်း ICC ဟာမြန်မာနိုင်ငံနဲ့ပတ်သက်လို့စီရင်လုံဆော့ပန်ခွင့်မရှိဘူးဆိုတာဦးကျော်တင်းစွေကအလေးနဲ့ထားပြီးတော့ပြောသွားပါတယ်ခင်ဗျာ။ဒိုညာမွတ်စလင်နည်းစုတွေအပေါ်လူခွေရေးချုပ်ဖော်မှုကျူးလွန်တဲ့လူတွေကိုတရားဥပဒေအရအရေးယူဖို့အမေရိကန်နိုင်ငံသားဝန်ကြီးမိုက်ပွန်ပေယိုကမြန်မာအစိုးရကိုထပ်ပြီးတော့တောင်းဆိုလိုက်ပါတယ်။ဒီမနက်ကမှဒီမျိုးစီအတွင်ကူပြောင်းရင်းနဲ့ငင်းချင်းနဲ့တင်လဲတင်မဲ့ရေကိုထောက်ခံတဲ့အချိန်ထဲမှာဒီလူခွင့်ရေးချိုးဖောက်မှုတွေကိုစုံစမ်းစစ်ဆေးဖို့ဝန်ကြီးပွန်ပေယိုကမြန်မာဆွေအကိုတိုက်တွန်းပါတယ်။2019ခုတွင်ကဘာတဝမ်းဖမ်းဆီးခံထားရတဲ့သတင်းသမားပေါင်း262ဦးရှိတယ်လို့ CPJ သတင်းသမားများကာကွယ်စောင့်ရှောက်ရေးကော်မတီကပြောပြီးတော့ဒီမြန်မာနိုင်ငံမှာဖမ်းခံထားရတဲ့ရိုက်တာသတင်းတော်ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့ကိုပြန်လည်ပေးဖို့လည်းတိုက်တွန်းသွားကြပါတယ်။နိုင်ငံတော်တမန်ငံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကိုချီးမြှင့်ထားတဲ့နိုဘယ်ဉာဏ်ရေးဆုကိုနဲ့ပတ်သက်ပြီးတော့ Nobel Foundation ရဲ့ director ကဒီစုကိုပြန်ရုပ်သိမ်းမှုမရှိတဲ့မျိုးဆက်တွေပြောဆိုသွားပါတယ်ခင်ဗျာ
ဒါကတော့နောက်ဆုံးရထိတ်တန့်ရောက်တရင်အချင်းချုပ်ကိုကိုကျော်ကျော်သိန်းညင်ညာပေးခဲ့တာဖြစ်ပါတယ်အခုမနေ့အစီအစဉ်ထုတ်လို့ရမှာကိုကျော်အောင်လင်းဖြစ်ပြီးတော့အသံမဲဆိုင်ရာအင်ဂျင်နီယာကတော့ Zinat Abdul Rahman ဖြစ်ပါတယ် VOA ကိုနားဆင်အားပေးခဲ့ကြတဲ့အတွက်အထူးကျေးဇူးတင်ရှိပါတယ်ခင်ဗျာနိုင်ငံတကာကသောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားများအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေ့ကြပါစေကျွန်တော်ဆက်မူပါ
This program has come to you from the Voice of America, Washington.